တရားဓမ္မတွေလည်းဒီမှာအများသောအားဖြင့်တရားအထုတ်ကြတဲ့လူတွေဆိုတာအရင်လည်းပဲတွေ့ဘူးလို့ပြောဘူးလို့မှတ်မိပါတယ်နော်အဲတော့တရားကိုအမြဲတမ်းအထုတ်နေရမှာဒီလောကပြီးသွားတယ်လို့မရှိဘူးနေ့တိုင်းအထုတ်နေရမှာကိုယ့်ဘဝမှာဖြစ်နေတဲ့လောကတန်တရားတွေအကုန်လုံးကိုတရားသတိနဲ့ကြည့်ပြီးတော့နေသွားရမှာနော်အဲတော့ဒီနေ့ပြောခြင်းနဲ့လောကတန်တရားတစ်ခုလောကတန်ဆိုတော့အကောင်းလဲလောကတန်မယ်နော်အဆိုးလဲလောကတန်မယ်များသောအားဖြင့်တော့အဆိုးကိုလောကတန်လို့ပြောကြတာများတယ်နော်အကောင်းနဲ့ကြုံတဲ့ခါကျတော့ငါ့မှာလောကဓာတ်လေးနဲ့ကြုံနေရပါတယ်လို့မပြောကြဘူးမထင်ဘူးအကောင်းကလောကဓာတ်လို့နော်အဲ့တော့ဒီနေ့ပြောခြင်းတဲ့လောကဓာတ်ကအဆိုးလောကဓာတ်ဖြစ်ပါတယ်နော်အဲ့တော့ဘုရားမတွေ့နေကြုံနေရတာတွေကအဆိုးတွေတော်တော်များပါတယ်နော်အဲ့ဒါကိုသတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့သိပြီးတော့နေတတ်မယ်ဆိုရင်တော့အဲ့ဒီအဆိုးတွေရဲ့ဒဏ်ချက်ကိုခံရတာတက်တာပဲလို့နော်အဲ့တော့ဒီနေ့ပြောခြင်းတဲ့လောကဓာတ်ကလောကဓာတ်ဖြစ်ပါတဲ့ကရတော်အရတော်ဆိုတဲ့လောကဓာတ်တရားပါနော်အဲတော့အပေါင်းဖို့အခြေရန်ရှိခြင်းနဲ့အပေါင်းဖို့အခြေရန်မရှိခြင်းနော်ဒီအကြောင်းအရာကိုလည်းအရင်လည်းပဲခဏခဏပြောဦးတယ်နောက်ခါမှအခုလည်းကြုံနေရပါပြီနော်နောက်တစ်ခေတ်မှလူတွေတိတ်တိတ်ကြင်ရမယ့်ဒုက္ခတွေထဲမှာအကြီးဆုံးဒုက္ခကဘာဖြစ်မလဲဆိုတော့အပေါင်းဖို့မရှိခြင်းနော်အခြေရမရှိဘူးလူတွေကကြာလင်များလာနေတာလောကကြီးမှာနော်လူဦးရေများလာသလောက်လူတွေကပို့ပြီးတော့အဖော်မဲတယ်လို့ဖြစ်လာတယ်အပျော်ပါးတွေလည်းပဲခုခေတ်မှာအင်တာများလာတယ်အဲ့ဒီအပျော်ပါးတွေများလာသလောက်အဖော်လည်းပို့ပြီးတော့မဲ့လာတယ်အဲ့လိုတွေ့ရတယ်နော်အနောက်နိုင်ငံမှာတော့ဒီလိုအခက်အခဲတွေကိုတို့တွေ့ကြုံနေကြတာတော်တော်လေးကြာနေပါပြီအဲ့ဒီအနောက်နိုင်ငံကပညာရှင်တချို့ကလည်းပဲဒီဒုက္ခဒီအခက်အခဲကိုဘယ်လိုဖြေရှင်းရမလဲဆိုတာတို့ကတို့နိလန်းတွေတော့ရှားပါတယ်နော်အထက်လျောက်လဲတို့ပြောပြတဲ့နိလန်းတွေကကောင်းလဲကောင်းပါတယ်သို့တော့ပြည့်စုံတယ်လို့တော့မရှိဘူးနော်ဘယ်တော့မှမပြည့်စုံဘူးကောင်းပါတယ်တို့စီကလည်းနေယူရမှာနော်အဲ့တော့ပုံပုံငွေတုံးကဖတ်ဘူးတဲ့စာအုပ်လေးတစ်ခုတောက်ရှိတယ်စာအုပ်နာမည်က My Crowded Loneliness နော်တခါတော့အဲ့ဒီအကြောင်းလေးနည်းနည်းတော့ပြောဦးပါတယ်နော် My Crowded Lonelinessmy loneliness လို့ပြောတာမဟုတ်ဘူးเนาะအတိတ်တွေမတူဘူး my loneliness ဆိုတော့ဆိုရင်အတိတ်တွေကငါ့ရဲ့အထီးကျန်ဘဝလို့ဒီလိုအတိတ်တွေကောက်လို့ရတယ်เนาะ my crowded loneliness ဆိုတာကျတော့အတိတ်တွေဘယ်လိုကောက်လဲလူတွေအများကြီးကြားထဲမှာနေရပြီးမှအထီးကျန်ဖြစ်နေတဲ့ဘဝလို့အတိတ်တွေပောက်တယ်အင်မတန်စဉ်းစားဖို့ကောင်းတယ်เนาะလူမရှိလို့အထီးကျန်ဖြစ်တာမဟုတ်ဘူးเนาะကိုယ်နားမှာဘယ်သူမှမရှိလို့အထီးကျန်ဖြစ်တာမဟုတ်ဘူးကိုယ်နာမှာလူတွေအများကြီးရှိနေပေမဲ့လည်းပဲကိုကအထီးကျန်တကူတဲ့အဖော်မဲ့ဖြစ်နေတတ်ပါတယ်နော်အဲ့ဒါကိုတော်တော်လေးစဉ်းစားသိခြင်းနဲ့ဒီတော့အနောက်နိုင်ငံပညာရှင်များပြောတာကိုလည်းပဲထည့်စဉ်းစားသိခြင်းနဲ့မြတ်စွာဘုရားဟောတဲ့တတိပဋ္ဌာန်ဤနဲ့လည်းပဲဒါကိုဘယ်လိုရင်ဆိုင်မလဲဘယ်လိုဖြေရှင်းမလဲဆိုတာကိုစဉ်းစားသိခြင်းနဲ့လက်တွေ့နဲ့လုပ်ကြည့်သိခြင်းနဲ့နော်အဲ့တော့အပေါင်းဖော်မဲ့ခြင်းဆိုတာကိုအင်္ဂလိပ်လိုဘယ်လိုပြောမလဲအခုနပြောသလိုပဲနော် loneliness နော်အဖော်မရှိတာတော့ strange but true you can be lonely in a crowd နော်ခုနစကားလေးပဲတန်းတယ်ပြောလိုက်ရင်တော့ထူးဆန်းနေလို့ထင်ရမယ်နော်လူတွေအများကြီးကြားထဲမှာနေရပြီမယ်သင်ဟာအဖော်မဲ့တဲ့သူဖြစ်နေနိုင်တယ်တဲ့နော်အဲ့တော့ခေါင်းတင်းကြီးနေတဲ့တချို့လည်းစဉ်းစားနေကြတယ်နည်းနည်းတော့ကြင်ကူးကြမှာပါနော်ဘသူဖြစ်ဖြစ်အနည်းနဲ့အများအဖော်မဲ့တယ်လို့အထူးကြံဖြစ်နေတယ်လို့မျိုးကကျွန်းတွေ့ရတတ်ပါတယ် You can be busy and caught up in a hurry pace တချို့လူတွေကအလုပ်သိမ့်များတယ်အဲ့တော့ဘာမှမဆိုသူကခတ်တုတ်ခတ်တုတ်တုတ်များများပဲသွားတယ်များများပြောတယ်များများစားတယ်များများလုပ်တယ်သူ့မှာသူ့အနာကိုရောက်လာတဲ့လူတယောက်ကိုအေးအေးဆေးဆေးအာရုံပြုဖို့အဲ့ဒီလူပြောတာကိုအေးအေးဆေးဆေးစဉ်းစားဖို့အဲ့ဒီလူကိုကိုယ်စိတ်ထဲကဘာပြောချင်တယ်ဆိုတာစဉ်းစားပြီးတော့ပြန်ပြောဖို့ရအချိန်မရှိဘူးနော်အဲ့တော့အခုခေတ်ကအလောက်ကအမြတ်များလာတဲ့ခေတ်ဖြစ်တယ်။အပျော်ပါးကလည်းအမြတ်များတဲ့ခေတ်ဖြစ်တော့လူတွေမှာလူချင်းဆက်ဆံရေးမှာအချိန်ကရော့သွားနေတယ်။နော်။အနောက်နိုင်ငံမှာဆိုရင်မိဘနဲ့တာသမီစကားပြောချင်ရင်တနေ့မှမိနစ်20လောက်ပဲရှိတယ်။နော်။အချိန်တစ်ချိန်ချင်းနည်းသွားတာနော်။ Human contact ကတစ်ချိန်တစ်ချိန်ချင်းနည်းသွားနေတယ်နော်။အဲ့တော့အဖော်ဆိုတာဘယ်လိုဟာမျိုးအဖော်ခေါ်မလဲလို့နော်။ကိုယ်စိတ်ထဲမှာဘာတွေခံစားနေရလဲဆိုတာကိုသိတဲ့သူနော်။ကိုယ်ကိုကိုချင်းဆန်နေတဲ့သူကိုကိုနားလေတဲ့သူ နားလဲတယ်ဆိုတာလည်းပဲအကောင်းကူကအဆိုးကူကနားလဲမှနားလဲလို့ခေါ်နေတယ်နော်ကိုယ့်ရဲ့အားနဲ့ချက်ဒီပါလေးပါအပါဝင်အကုန်လုံးကိုနားလဲမှပဲနားလဲတယ်လို့ခေါ်နေတယ်နော်ကိုယ့်ကိုအပြစ်မတင်တဲ့သူမဝေဘာမရှုံချတဲ့သူအပြစ်မတင်တဲ့သူဆိုတဲ့အတိတ်ကကိုယ့်ရဲ့ချင်းချက်ကိုစေတနာမြတ်တာနဲ့မထောက်ပြဘူးလို့မဆိုလို့ဘူးနော်အပြစ်မရှာတဲ့သူလို့ပြောရင်ပိုကောင်းမယ်နော်အပြစ်မရှိအပြစ်ရှာတတ်တဲ့အပြစ်အသေးသေးလေးကိုပုံကြီးချက်တတ်တဲ့ဘယ်လိုဖြစ်တတ်တာလဲအဲ့ဒါလို့မလုပ်တတ်ဘူးနော်တခုခုချင်းကြီးအမားတွေပါလေရှင်းတော့မှအဲ့ဒါကိုကိုချင်းစားပြီးတော့နားလေကိုကြိုးစားတယ်ငါသူ့နေရာမှာနေရရင်ဘယ်နဲ့များနေမလဲအဲ့လိုကိုချင်းစားတတ်တယ်နော်ကို့စကားကိုတိတိကျကျနားထောင်တယ်သုံးအောင်နားထောင်တယ်နော်အတိတ်တွေကိုလည်းပဲမှန်မှန်ကန်ကန်ကောက်တယ်ဒီချက်တွေတိကျစဉ်းစားဖို့ရနော်အဖော်ဖြစ်ဖို့ရလိုအပ်တဲ့အင်္ဂါရက်တွေတော်တော်များပါတယ်နော်ကို့နားမှာထိုင်နေဝင်တဲ့ကို့ဖော်လို့ပြောလို့မရအောင်အဲ့တော့ကိုပြောတဲ့စကားကိုမှန်မှန်ကန်ကန်ကိုယ်စလို့တဲ့အတိတ်တိုင်း तू ကနားလည်မှသာ तू နဲ့ကိုနဲ့အဖို့ဖြစ်နေတယ်ကိုကစကားတစ်ခုပြောတယ် तू က तू လိုလိုတိတယ်ကောက်တယ်နော်ကိုကအဲ့ဒါကိုငါပြောနေတဲ့အတိတ်တရားအဲ့လိုမဟုတ်ပါဘူးလို့ပြန်ရှင်းပြရင်တော့မှတချို့ကအဲ့ဒါလည်းမကောက် तू ကောက်ချင်တဲ့အတိတ်ပဲကောက်တယ်နော်ဒီလိုအပြစ်ရှာတဲ့အတိတ်တွေမျိုးပေါ့အဲ့ဒါမျိုးကိုကောက်တတ်တယ်ဆိုရင်အဲ့ဒီလူမြောက်ကအဖို့မဖြစ်နိုင်ဘူးအဲ့လိုတိန်ထဲမှာဒီလူတင်နေတော့လည်းပဲတယောက်ကိုတယောက်အသေးသေးကောက်တည်လွဲနေမယ်နော်စကားကိုစွန့်အောင်နားမထောင်ဘူးကိုချင်းမစားဘူးနားမလဲဘူးနားမလဲဘူးဆိုတာထက်နားလဲဖို့ကိုမကြိုးစားဘူးဆိုတော့နော်ဒီဘာဖြစ်လို့လဲဆိုတော့ဒီနားလဲတယ်ဆိုတဲ့ကိစ္စဟာရာခိုင်နှုန်းပြည့်တော့မှမဖြစ်နိုင်ဘူးနော်သို့တော့တူးတောက်တစ်ဆင့်နှိပ်ပြီးတော့ပြောရမယ်ဆိုရင်နားလဲခြင်းစိတ်ရှိတယ်နားလဲဖို့ကြိုးစားတယ်အဲ့ဒါကအတတ်နယ်ဆုံးလိုရမယ်ကိစ္စပဲနော်ငါတော့နားတော့မလဲသေးဘူးသို့တော့နားလည်ခြင်းလည်းနားလည်ဖို့လည်းကြိုးစားနေပါလေဆိုရင်ကိုပဲအမတန်တော်လှပြီအဲ့တလောက်ရှိတယ်ဆိုရင်ပဲဒီလူမြောက်ကပေါ်ဖြစ်လို့ရတယ်နော်ယဉ်ကျေးမှုရှိနေတယ်အဲ့တော့ခန္ဓာကိုယ်ချင်းထိပြီးတော့ထိုင်နေပေမဲ့လည်းပဲစိတ်ချင်းတယောက်ကိုတယောက်နားမလဲလို့ရှိရင်တယောက်ကိုတယောက်မသိဘူးလို့ပြောလို့ရတယ်နော်သူ့ကိုလည်းငါမသိငါ့ကိုလည်းသူမသိဒီမသိတဲ့လူမြောက်ကပေါ်ဖြစ်မလားမဖြစ်နိုင်ဘူးနော်အဲ့တော့ငါ့ကိုသိမှငါနဲ့ပေါ်ဖြစ်မယ်နော်ငါ့ကိုသိမှဆိုတာငါဘလို့ခံစားနေရတဲ့ဆိုတော့ကိုပါသိမှာနော် feeling ကိုပါထည့်စမ်းစားမှာကိုယ့်ရဲ့ဒီ intellectual ဖြစ်တဲ့အတွေးခေါ်အယူဆလောက်ကိုသိရင်မရဘူးနော်ဥပမာပညာရှင်တယောက်ကသူကဆိုပါတော့ physics ပညာရှင်နောက်တယောက်က math ပညာရှင်ဆိုပါတော့သူတစ်ယောက်ကဘာသာရပ်ကျင့်လဲနည်းနည်းတော့ဆက်ဆက်မှုရှိနေတော့တယောက်က math အကြောင်းပြောမယ်တယောက်က physics အကြောင်းပြောမယ်ဒါပေမဲ့သူတို့နှစ်ယောက်ဘုံဖြစ်ဘူးနော်ဘာဖြစ်လို့ဆိုတော့အဲ့ဒါက objective ဖြစ်တဲ့နော်ကိုဘဝနဲ့ကိုခံစားခြင်းနဲ့တကယ်အတိအဝဆက်ဆက်မှုမရှိသေးဘူးသူတို့လည်းပဲဒီတဦးကဒီ physics ကိုတန်ဖိုးထားတယ်နောက်တစ်ယောက်က math ကိုတန်ဖိုးထားလို့သူတို့နှစ်ဦးကပညာရှင်ချင်းချင်းပညာဝတ်တန်ဖိုးထားတဲ့ဆက်ဆံရေးတော့ဖြစ်တယ်နော်ဒါပေမဲ့အဲ့ဒါလောက်နဲ့မလုံလောက်ဘူးနော်သူ့မှာဝင်နေတဲ့ခါလဲရှိမနော်ဘယ်သူဖြစ်ဖြစ်တခါတည်းဝင်နေတတ်တယ်ဒါပေမဲ့အဲ့ဒါကိုဟန်နဲ့ပုံပြောနေတတ်တယ်ငါဝင်နေတာလူမသိစရာဘူးနော်လူသိသွားရင်ငါ့ကိုပြော့ညံ့နေတယ်လို့ထင်တယ်အဲ့တော့ဟန်နဲ့နေရတယ်လူတင်တွေ့တဲ့ခါမှာဝင်မနေတဲ့အမူအရာနဲ့ပျော်နေတဲ့အမူအရာမျိုးနဲ့ဟန်လောက်ပြောနေတယ်ဟန်လောက်တော့နေရတာတိတ်လုံးလေးဖြစ်တာလေနော်ကိုယ်လူမသိအောင်နေရတာ哦နော်အဲ့ဒါလိုပဲကြောက်တာရှိမယ်အားငယ်တာရှိမယ်တချို့ကိုလုတ်ခဲ့တဲ့ကိစ္စတွေထဲမှာကိုဟာကိုပဲပြန်ပြောရှက်ရတဲ့ကိစ္စမျိုးရှိရင်ရှိခြင်းလည်းရှိမယ်မအောင်မြင်ခဲ့တာတွေဘာတွေရှိခြင်းရှိမယ်နော်အဲ့ဒါလိုကိုစိတ်ထဲမှာအားငယ်တာစိတ်ရင်တာကြောက်တာဝန်းနေတာဒါတွေကိုမသိတဲ့သူနားမလဲသူကိုချင်းမစားနိုင်တဲ့လူအဲ့လိုလူနဲ့အဖုံဖြစ်နေတယ်အထူးသဖြင့်တိမ်နေတဲ့သူနေတဲ့လူဆိုရင်ဒါပို့ပြီးတော့အရေးကြီးပါတယ်နော်ဆို you feel isolated isolated ဆိုတာကင်းကွာနေတာနော် detached from people လူတွေနဲ့ဆက်ဆက်မှုမရှိဘူးနော် uncomfortable in being alone တယောက်တည်းဖြစ်နေတာကိုလည်းပဲနည်းနည်းခံရတာဖြစ်နေတယ်နော်စိတ်ထဲမှာနည်းနည်းAnd painful in facing yourself. So, go 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 behind bro. In saying that, go go away. Then I can't get it. Damn you, the children of Kanzabu mama. If you want to be there, you do out a job, and you need to be able to tap your dinner. No? And I don't, America must be get up. If you can be get up, through Nangama, both in there. A cool, young woman, the TV in the Bumiala, the Tami day. No? Hey, the Gumai Diabo. You have a woman who's young with Yawla.သူပထမမေးကြည့်တော့ဘာဖြစ်လို့ကြောင်းဝင်လာတာလဲလို့မေးကြည့်တော့ သူအိတ်မပြောလို့ပါတဲ့ဟမ်သူပထမဆုံးပြောတဲ့အချက်ကအဲ့ဒါလေအိတ်မပြောလို့ပါတဲ့အဲ့တော့ကျောင်းကိုလာလို့ရှိရင်ဘုန်းကြီးတွေကအိတ်ပြောတဲ့နင်းညာပေးမလားလို့ပါတဲ့ဟမ်ရတော့ရပါတယ်စိတ်ကိုငြင်းချမ်းအောင်လုပ်တတ်လို့ရှိရင်အိတ်ပြောပါတယ်နော်အိတ်မပြောတဲ့သူကစိတ်မငြင်းချမ်းလို့ပါသူစိတ်ထဲမှာတောကတွေများနေသူစိတ်ကလှုပ်ရှားမှုတိတ်များနေ agitation တိတ်များနေနော်အပြေးတွေကိုသူရလို့မရဘူးအဲ့တော့အိတ်ရှင်နေပေးမလဲပဲအိတ်လို့မပြောဘူးတော့သူပြောပြရတယ်ရပါတယ်နော်စိတ်ကိုငြင်းချမ်းအောင်လုပ်လို့ရရင်အဲ့လိုလည်းရပါတယ်လို့အဲ့ဒါနဲ့သူဘဝအကြောင်းကိုနည်းနည်းမေးကြည့်တော့သူအမူအရာပြောဆိုတာကနည်းနည်း aggressive ဖြစ်တဲ့အမူအရာမျိုးနည်းနည်းကြမ်းတမ်းတဲ့အမူအရာမျိုးရှိနေတာကိုတွေ့ရတယ်မကျင်နှက်မှုတွေတော်တော်များနေတာတွေ့ရတယ်ဒါနဲ့သူ့ကိုပထမတော့သတိပဋ္ဌာန်တရားအခြေခံအားထုတ်ဖို့ပေးလိုက်တယ်စဉ္ညာရှောင်းရင်းနဲ့ဘယ်လိုအားထုတ်ရမလဲနော်ဒါလေးလည်းအရင်နဲ့ပြောဦးပါတယ်ထိုင်နေရင်းနဲ့ဘယ်လိုအားထုတ်ရမလဲစားတော့နေရင်းနဲ့ဘယ်လိုအားထုတ်ရမလဲဆိုတာသူပြောပြတယ်အခြေခံလေးပြီးတော့ဒီအပြင်မေတ္တာပွားပါလို့လည်းပဲသူ့ကိုမေတ္တာပွားနည်းလေးပါပြောပြလိုက်ပါတယ်နောက်တစ်နေ့ကျတော့သူတွေ့ဖို့ရအချိန်ပေးထားတဲ့အချိန်မှာသူရောက်လာတယ်ရောက်လာတော့သူ့အမေးကြည့်တယ်ဘယ်နဲ့တုန်းတရားထုတ်ရတာအဆင်ပြေရဲ့လားဆိုတော့ဇင်းညာချက်ရတာတော့နည်းနည်းလေးသူမှတ်လို့ရပါတယ်တဲ့ထိုင်နေတဲ့အချိန်မှာတော့သူနည်းနည်းမှတ်ရတာခက်တယ်တဲ့နော်စိတ်ကတိတ်မငြိမ်နဲ့ဘူးဆိုတော့ထိုင်နေတဲ့အချိန်မှာဘယ်ရောက်နေမှမသိစိတ်ကတိတ်ပြန်းလို့နော်ပြီးတော့သူကြည့်ရတာနည်းနည်းလေးထိုင်းမိုင်းတဲ့အမူအရာလည်းရှိတယ်။နောက်မှသိရတာဒီဒကမကြီးကမွေးရီဆေးဝါးလည်းနည်းနည်းဆွဲနေတယ်။အိတ်ဆေးတို့ဘာလို့လဲဆွဲနေတယ်။အဲ့လိုတွေ့ရတာပေါ့နော်။အဲမေတ္တာတော့သူပွားလို့မရဘူးတဲ့။နော်။ဒါနဲ့သူ့ကိုမေးကြည့်တယ်။မေတ္တာပွားတာဘာဖြစ်လို့တုံးလို့ကိုကိုကိုစမေတ္တာပွားဖို့ပဲလို့နော်။ကိုကိုကိုချမ်းသာခြင်းဉာဏ်နဲ့မဟုတ်လားလို့ဆိုတော့သူဘာမှမပြောဘူးတိတ်နေတယ်နော်။နောက်တော့ဆက်မေးတဲ့ခါကျတော့ကိုအကျောင်းကိုမတွေးခြင်းဘူးတဲ့ကိုကိုကိုမေးထားခြင်းနဲ့သူတယောက်ထဲနေလို့မရဘူး။တယောက်ထဲနေလိုက်ရင်သူ့အကြောင်းသူပြန်တွင်းပြီးရင်သူစိတ်ပြက်တယ်လေ။နော်။ကိုယ့်ကိုယ်ကိုမချစ်ဘူးလားဆိုတော့ကိုယ့်ကိုယ်ကိုမချစ်ဘူးလေ။နော်။ကိုယ့်ကိုယ်ကိုချစ်လို့မရဘူး။စမ်းသကြည့်နော်။ဒါနဲ့သူ့တစ်ဆင့်ချက်ပြီးတော့တစ်ခါပြောပြတယ်။အဲ့လိုဆိုရင်လို့မိဘတို့ဆရာသမားတို့ကောလို့ဆိုတော့သူ့ဖေကငငယ်တုန်းကကလေးကသူနဲ့ကွဲကွာသွားတယ်တဲ့။သူ့ဖေက alcoholic ဆိုနော်။အဲ့ရဆွေးနေတဲ့သူအလုပ်လည်းကောင်းကောင်းမလုပ်မိသားစုကောင်းကောင်းမထောက်ပံ့ဘူးငငယ်လေးကလည်းကွဲသွားတယ်နောက်တော့သူ့ဖေကအဲ့ဒီအဲ့ကျွန်းပြီးတော့အသေးကျွန်းပြီးတော့သုံးသွားတယ်ငငယ်မှာပဲသူ့အမေကအဖေမရှိတဲ့နောက်မှာအလုပ်လုပ်ရတဲ့အတွက်ကြောင့်လည်းပဲသူတို့မောင်နှမတွေကိုဘီယူမဆိုင်နိုင်ဘူးတဲ့နော်အဲ့တော့သူဟာအဖေရဲ့မေတ္တာလည်းမရဘူးအမေမေတ္တာလည်းမရဘူးဆိုတော့အမေကဒီစိုက်မယ်ဆိုစိုက်နိုင်ပါလျက်နဲ့လည်းပဲတခါတလေသူ့ဟာသူပြောသလိုတတ်တာသလိုပဲနေတယ်တဲ့အဲ့တော့ဒီကလေးတွေကငငလေးတွေကဟိုရောက်ဒီရောက်ဖြစ်သွားတယ်နော်သူတို့ဘဝကိုသူတို့အင်မတန်ခက်ခက်ခက်ခက်ကြမ်းကြမ်းတမ်းရုန်းကန်ရနေသူ့ဟာသူကြောင်းနေပါလေနေပြီးတော့ဘွဲတော်ရလိုက်သေးတယ်နော်အဲ့တော့အမေကိုမချစ်ဘူးလားဆိုတော့အမေအတန်တော်မကြားကျင်ဘူးတဲ့အဲ့တော့ထီအောင်ဆိုးတယ်နော်အမေကတယ်လီဖုန်းဆက်လို့ရှိရင်နဲ့တယ်လီဖုန်းကိုနားထောင်တဲ့ကံမှာအမေအတန်ဆိုတာနဲ့တကယ်နဲ့ပြန်ချလိုက်တာတဲ့ဆက်မပြောဘူးတဲ့နော်ဆရာသမားတွေရောဆိုတော့ဆရာသမားတွေမှလည်းသူချစ်တဲ့သူမရှိဘူးတဲ့တကယ်ကြီးမိတ်ဆွေတွေမှာဟောလို့မြည်ကြည့်တော့ဒါလည်းပဲတီးလို့ကြုံလို့တာတယောက်နဲ့တယောက်ဆက်ဆံနေရတာပါတဲ့ဘာလို့မှတကယ်ဖြစ်တယ်ဆိုတာမရှိဘူးတနေ့ဒီဖုန်းကလည်းတော်တော်စိတ်ညစ်သွားတယ်ဘလို့မှပြောလို့မရတော့သူ့ကိုတစ်ခုတပြောလဲသူကမရဘူးနောက်တစ်ခုပြောလဲမရဘူးနောက်တစ်ခုပြောလဲမရဘူးလို့မမရဘူးနော်မရတဲ့ခါကျတော့နောက်ဆုံးတော့ဟိုပုံမှန်လည်းနေပြောမယ်နော်လို့လူဆိုတာကိုယ့်ကိုယ်အရှိဆုံးလို့ဘုရားဟောလိုက်ရှိတယ်ကြားလိုက်ကြားဘူးလေလို့နော်စာရိပုတ္တရာလည်းစာရိပုတ္တရာမှလည်းဖတ်ဘူးတယ်လို့ကိုယ့်ကကိုယ်လည်းပဲဒီလိုပဲခံစားရတယ်လို့နော်အဲ့တော့ဒီလောက်ကတော်ရီများတဲ့လောကကြီးထဲမှာတယောက်ကိုမှမချစ်ဘူးဆိုတာကိုတော့လို့ဒီတစ်ခါကြားဘူးတာပထမဦးဆုံးပါပဲအပြစ်တင်တယ်လို့တော့မထင်ပါနဲ့နော်လို့တကယ်အံ့ဩလို့ပါနော်အဲ့တော့ तू ကလည်းစိတ်မကောင်းဘူးပေါ့လေနော် तू က तू စဉ်းစားနေပြီးတော့ तू ချစ်တာတူဦးတော့ရှိတယ်ဘသူတော်လို့မြည်ကြည့်တော့သူ့တငယ်ချင်းရဲ့ခွေးတဲ့သူ့ခွေးလည်းမဟုတ်ဘူးနော်သူ့ကိုယ်ပိုင်ခွေးလည်းမရှိကြောင်လည်းမရှိဘာမှမရှိဘူးသူနဲ့အတူတူအိမ်တိမ်မှာစက်တူငှားပြတော့နေတယ်နော်အဲ့ဒီငှားနေတဲ့အဖော်ရဲ့ခွေးလေးတကောင်တဲ့ခွေးနာမည်ကလည်း wolf တဲ့နော်အဲ့ဒီခွေးလေးတော့သူချစ်တယ်တဲ့ဒီခွေးနဲ့ကစားရရင်သူပျော်တယ်တဲ့နော်အဲ့တော့တလောကလုံးမှာကိုယ့်ကိုယ်လည်းမချစ်ဘူးတခြားဘသူ့ကိုယ်လည်းမချစ်ဘူးနော်ချစ်စရာစလို့ဒီခွေးလေးတကောင်ပဲရှိတဲ့သူရဲ့သူရဲ့ loneliness ကိုစဉ်းစားကြည့်သမား तू ဘလောက်အဖော်မဲနေအထီးကျန်တကူတည်းဖြစ်နေမလဲဘလောက်တနာစရာကောင်းမလဲလို့နော်ဒါမှမဟုတ် तू နဲ့ဖြတ်ပြောလိုက်ရင် အဲ့ဒီမှာကြီးကတရားကိုတော်တော်ကြိုးစားအထုတ်ပါတယ်နော်ငါးလလောက်၆လလောက်သူကြိုးစားအထုတ်တဲ့နောက်မှာသူအရက်တွေမွေးရေးဆေးဝါးတွေအိတ်ဆေးတွေအကုန်ပြတ်သွားတယ်နော်သူငင်းငင်းချမ်းချမ်းအိပ်ပျော်လာတယ်သူစိတ်ထဲမှာကြည်လင်မှုအေးချမ်းမှုရှိလာတယ်နော်အဲ့တော့ကိုယ်စိတ်ထဲမှာကြည်လင်မှုအေးချမ်းမှုရှိလာတဲ့အတွက်ကြောင့်ဘလို့ဖြစ်လာလဲဆိုတော့သူအမေအကြောင်းကိုပြန်ပြီးတဲ့အခါအမေကိုသူတနာလာတယ်နော်သူ့အမေကငငယ်ရယ်နဲ့ယောက်ျားနဲ့ကွဲသွားတယ်မုတ်ဆူးမှဖြစ်သွားတယ်နော်သူတယောက်တည်းဒီကလေးတွေနဲ့သူ့ဘဝကိုသူယုံကံရတယ်နော်မခံနိုင်တော့လဲသူ့ဟာသူစိတ်တရားပြေကြောင်းလဲပဲတခြားနည်းနဲ့လည်းလုံးမှာပေါ့ဒီကလေးတွေကိုသိခရီးမဆိုင်နိုင်ခဲ့ဘူးနော်အဲ့တော့အမေစိတ်ထဲမှာဘယ်လိုများခံစားခဲ့ရမလဲဆိုတော့တွေးပြီးတော့သူနည်းနည်းကိုချင်းစားပြီးတော့တနာသွားတယ်တဲ့အဲ့ဒီနောက်မှာအမေကတယ်လီဖုန်းဆက်ရင်သူအေးအေးစီးစကားပြန်ပြောတယ်နောက်တော့အဲ့ဒီအမေနဲ့လည်းအတွေ့ခံတယ်အရင်တော့ဆိုလုံးဝအတွေ့မခံဘူးဘယ်လောက်ထိအောင်ဆိုးလဲဆိုရင်သူ့အမေကသူ့စီလာခြင်းတာနော်အမေကြီးခင်ဗျာအသက်ကြီးတော့တမိဘူးနည်းနည်းပူချစ်တက်လာတယ်ဆိုပါတော့နော်ငငယ်တုန်းကတော့သူလည်းငယ်ရွယ်တုန်းသူ့လောကဒါနဲ့သူ့ဒုက္ခနဲ့သူဆိုတော့တမိတွေကိုလည်းသူတိတ်ကြီးမဆိုင်နိုင်ခဲ့ဘူးနော်ကြီးလာတဲ့ခါကျတော့ဒီတမိကိုသူပူချစ်လာတယ်တမိနဲ့တွေ့ခြင်းနဲ့တမိနဲ့နေခြင်းနဲ့ဒါပေမဲ့တမိကလုံးဝလည်းမခံဘူးဘယ်လောက်ထိအောင်ပြောလဲဆိုတော့အမေလာခဲ့ရင်တဲ့ဘေးဘရစ်ပေါ်နေခုံချပြီးတော့ကိုယ့်ကိုစီလိုက်မယ်မလာနဲ့နော်သူ့အမေကသူ့စီလာရင်သူ့ကိုသူတတ်ပြီးလိုက်မှာအဲ့တော့လောက်ထီအောင်သူ့ရဲ့ခံစားချက်ကနော်နာကြည့်နေတာပြင်းထန်တယ်နော်အခုတော့အဲ့ဒီအမေကိုသူတနာလာတယ်အဲ့တော့သူ့အမေနဲ့စကားပြောလို့အရှင်ဒီကကြာတော့တွေးဖို့သူတို့ဟိုအချင်းချက်လုပ်တယ်တွေးသူဒီနေ့ချက်ချင်းတွေးလို့မရအောင်နော်သူ့မှာမောင်တယောက်လည်းရှိတာအောင်အဲ့ဒါလည်းသူ့အမေကြည့်တယ်အဲ့ဒီမောင်ဘယ်မှာနေလဲဆိုတော့ဝါရှင်တန်မှာနေတယ်တဲ့သူဘာလုပ်နေလဲဆိုတော့မသိဘူးတဲ့လားစာမရေးဘူးလားဆိုမေးဘူးတဲ့တစ်ထည့်မှတစ်ခါတော့ခရစ်စမတ်သူဘာလို့ကြိုင်တော့ပြတ်တယ်တဲ့။ဘာလုပ်နေတယ်ဘယ်မှာနေတယ်ဆိုတာ तू မသိဘူး။ဘလောက်ကင်းကွာလဲဆိုတာကြည့်ဖို့ရနော်။အဲ့ဒါလို့သူတို့အနောက်နိုင်ငံရဲ့ lifestyle ကဒီလိုဖြစ်လာတယ်နော်။အခုဗမာပြည်မှာလည်းပဲနည်းနည်းနည်းအဲ့လိုဖြစ်လာနေတာကိုတွေ့ရတယ်။နောက်မှတချီချီဖြည့်ပြောပြည်စုံအောင်ပြောချင်ပါတယ်။ဒီကိစ္စကိုပုံပေါ်တဏ္ဍသဘောမထားဘူးလေးလေးနဲ့စဉ်းစားဖို့ရနော်။အဲ့တော့အခုနောက်လို့သူစိတ်ထဲမှာတရားထုတ်လို့နည်းနည်းငင်းချမ်းမှုရှိလာတဲ့ခါကျတော့ तू တနာတတ်လာတယ်၊ तू ချစ်တတ်လာတယ်၊ तू ကိုချင်းစံတတ်လာတယ်နော်။တော့သူ့စိတ်ထဲမှာအဲ့လိုဖြစ်တဲ့နေကူပဲသူ့ရဲ့ loneliness ကတက်တာလာတယ်နော်သူ့တငယ်ချင်းတွေသူပူချစ်လာတယ်သူ့တငယ်ချင်းတွေထဲမှာလည်းတော်တော်များများမွေးရေးဆွေးပါဆွေးတယ်နော်အဲ့တော့အဲ့ဒီတငယ်ချင်းတွေမွေးရေးဆွေးပါတော့အရက်တို့ပြတ်အောင်လဲသူကြိုးစားတယ်လှုပ်ပေးတယ်အဲ့တော့နောက်ပိုင်းကျတော့အဲ့ဒီအမေနဲ့မောင်နဲ့သူနဲ့တနေရာမှာစုံမိကြတယ်တဖြည်းဖြည်းတော့ပုံပြတော့တယောက်တယောက်ဟိုနားလေလာတယ်ခွန့်လွတ်နိုင်လာတယ်ရင်းနှီးလာတယ်နော်ဒီလိုနဲ့ပဲ loneliness ကတက်တာလာတယ်အဲ့တော့ပြောချင်တာကတချို့လူတွေကကိုယ့်ကိုယ်ကိုတောင်းမှမဖြစ်ဘူးတဲ့အဲ့ဒါတကယ်ရှိပါတယ်နော်ကိုယ့်ကြောင့်ကိုမိထားခြင်းတဲ့လူတွေ you may even hate yourself ကိုယ့်ကိုယ်ကိုမုန်းတဲ့လူတောင်ရှိတယ်တဲ့ဘာဖြစ်လို့လဲဆိုတော့စဉ်းစားဖို့ရနော်ညာတော့အချင်းကိုယ့်ကိုယ်ကိုမုန်းလေဆိုတာကကိုယ့်ဘဝကိုကိုမကျေနပ်တာပဲကိုယ့်ကိုယ်တိုင်ကမသိနော်တာတွေမှားနေတာတွေလောက်ထားတဲ့လူကကိုယ့်ကိုယ်ကိုပို့ပြီးတော့မကျေနပ်မှုဖြစ်တယ်ကိုယ့်ကိုယ်ကိုမချစ်ဘူးသူတစ်ပါးကိုလည်းမချစ်ရင်လည်းဒီလိုပဲဖြစ်တတ်တာပဲအဲ့တော့ you may even hate yourself and find you are poor company poor company ဆိုတာကသူတစ်ပါးနဲ့တွေ့ရတဲ့ခါမှာကိုကသူ့အတွက်အဖော်ကောင်းမဖြစ်ဘူးမိစေမဖြစ်ဘူးတချို့လူတွေကအဲ့လိုပဲသူတစ်ပါးကိုရင်းနှီးနှီးပွန့်ပွန့်လေးလေးမပြောဆိုတတ်ဘူးမဆက်ဆံတတ်ဘူးမဆက်ဆံခြင်းဘူးမယုံကြည်ဘူးစိတ်မချဘူးအဲ့လိုလည်းဖြစ်တတ်တယ်အဲ့လိုဖြစ်တဲ့လူတချို့ဒီရန်ကုန်မှာရှိလို့သူတို့ရဲ့ဘဝကိုတင်ချလိုက်လာကြည့်တဲ့ခါမှာသူတို့ကိုကြည့်ပြအပြစ်တင်လို့တော့မရတာတွေ့ရတယ်နော်ဥပမာကလေးတယောက်ဆိုရင်ငငယ်လေးတည်းကသူကညီကိုမနှမလည်းနဲတယ်မိဘကလည်းအမှုတန်းဆိုတော့သူ့အဖေကဟိုပြောင်းဒီပြောင်းခဏခဏပြောင်းရတယ်တော်ကြရင်သူ့အဖေကပြောင်းသွားပြီတော်ကြသူ့အမေကလိုက်သွားတယ်သူကဒီမှာအတော်တို့ဘာလို့စသည်ဖြင့်ပေါ်တယ်အဲ့ဒီလိုစင်မျိုးတွေနဲ့ပဲကြံငင်းကြီးခက်တာများတယ်နော်အဲ့ဒီအတော်တယောက်ကလည်းပဲသာသမီတယောက်မှမရှိဘူးတော်သူ့မှာကစားပေါ်မရှိဘူးတယောက်ထဲပဲနေရတာများတယ်နော်အယုတ်ကလေးနဲ့ပဲကစားရတယ်နော်ဒီလိုနဲ့ပဲသူမိဘတွေနောက်ကိုပြန်လိုက်သွားတဲ့ခါလဲရှိတယ်လိုက်သွားပြီမဲ့လည်းပဲမိဘနဲ့တိတ်မရင်းနှီးဘူးကြည်ရလေးဖြစ်အောင်အဖြစ်အရွယ်ဖြစ်အောင်ဘူးနဲ့မှမရင်းနှီးဘူးအခုအတက်တော်တော်ကြီးနေပြီသူ့မှာတငယ်ချင်းတရားမှမရှိဘူးဒါတွေမကဘူးသူကဘသူ့ကိုဖြစ်ဖြစ်အဖြစ်တိတ်မြင်တတ်တယ်အကောင်းပြောလို့မရှိဘူးအဲ့ဒါသူ့ကိုမဲကြည့်တော့လဲတရားလို့ပြောလဲဆိုတော့အဲ့ဒါအတော်စီကရတာပါတဲ့သူ့အတော်ကဘသူ့ကိုမှအကောင်းမမြင်တတ်ဘူးဘသူ့မှမယုံဘူးတဲ့လူများအကြောင်းပြောလိုက်ရင်အများအားအဲ့ဒီလူမကောင်းကြောင်းပဲပြောလို့ရှိတယ်ကူးဆက်တာကြည့်နော်သဘောထားတွေကူးဆက်တာနော်အဲ့တော့ကလေးငယ်ငယ်လေးတွေကိုအများကိုချစ်ကြအောင်ခင်ကြအောင်သင်ပေးရမယ်ငယ်ငယ်လေးတွေကနော်ဥပမာကလေးအရွယ်သူချင်းချင်းဆိုရင်
ကစားရမယ်ကစားစရာတွေကိုမျှပြီးတော့ကစားမယ်စားစရာရှိရင်မျှပြီးတော့စားမယ်တခါတည်းလက်ကလေးဆိုတော့ရန်ဖြစ်ပါပဲနော်ရန်ဖြစ်ရင်ဖြစ်ပါစေကစားမရှိဘူးလူကြီးကပြန်ပြီးတော့တဲ့အောင်စင်းနေပေးရမယ်ကြည့်ပေးရမယ်နော်တချို့လူကြီးတွေကြတော့ဘယ်လိုလုပ်လဲဆိုတော့ကိုယ်ပဲကြံကလေးနဲ့မကစားနဲ့အဲ့ဒီကလေးတွေကသိုးတယ်မိုက်တယ်နော်မကောင်းဘူးရန်လောက်တတ်တယ်ရိုက်မယ်ကိုကကိုအိမ်မှာတယောက်တည်းကစားဒီလိုပြောလို့ရှိတယ်နော်အဲ့ဒါအကောင်းမဟုတ်ဘူးကြီးလာတဲ့ခါကျတော့လူတွေမပေါင်းတတ်တော့ဘူးလူတွေမယုံတော့ဘူးလူတွေနဲ့လူတွေနဲ့ပတ်သက်ပြီးတော့ကြုံတွေ့ရတဲ့အဆင်မပြေမှုတွေကိုပြီးမခံနိုင်ဘူးခွင့်မလွှတ်နိုင်ဘူးအဲ့လိုဖြစ်သွားတယ်နော်နောက်ဆုံးကျတော့ဒီကလေးကဘယ်လောက်ပြောင်းဖြစ်လဲဆိုတော့သူ့အမေဖေကိုလည်းသူဘယ်တော့မှအကောင်းမမြင်တော့ဘူးဘယ်သူ့ကိုမှအကောင်းမမြင်ဘူးနေရှိတဲ့လူတွေကိုမကျင်တတ်တဲ့အကြောင်းပဲသူပြောနေတာပဲအဲ့တော့သူ့နားကသူနေကျင်ပါ့မလဲနော်အဲ့တော့ဆိုပါတော့အခုလည်းပြီးတဲ့လူတခြားအတွက်မှာနော်ဒီလူတယောက်နဲ့ဒီလူတယောက်လူသုံးယောက်ရှိတယ်နော်ဒီနှစ်ယောက်တွေ့တဲ့အခါမှာဟိုတယောက်အကြောင်းမကောင်းပြောတယ်နော်သူတို့အတိတ်ပြောရပါတော့ဆိုတော့ဟိုလူကငါမခင်ဘူးနင့်ကတော့ငါခင်တယ်ဆိုတဲ့အတိတ်ပြောမျိုးပြောကျင်နေတာနော်နင့်ကတော့ငါခင်တယ်ဆိုတာကိုပြောဖို့အရေးကိုဟိုလူကမုန်းတယ်ဆိုတာကိုပြောရတော့ဖြစ်တတ်တယ်နော်တခါဒီလူကဟိုတယောက်နဲ့တွေ့တဲ့ရင်နောက်တယောက်မကောင်းကြအောင်သူကပြောတယ်နော်သူကဘလို့ပဲวะတဘောဆိုးတယ်ပုတ်တယ်အပြစ်မကောင်းဘူးအခွင့်အရေးကြီးတတ်တယ်တင်စည်းတယ်မာနကြီးတယ်ပြာလုတ်ကျင်တယ်စသည်ဖြင့်အမျိုးမျိုးပြောတယ်ပေါ့နော်အဲ့လိုလှဲ့ပြီးတော့ဘသူနဲ့တွေ့တယ်နောက်တရားမကောင်းကြအောင်ပြောတယ်အဲ့ဒီလူတောင်းကတအိမ်ထဲမှာနေတယ်ဘယ်လိုနေကြမှာဖြစ်လို့တယောက်ကိုတယောက်လုံးဝမခင်မနေလို့လည်းမဖြစ်လို့နေနေကြရတာနော်သူတို့ကြည့်ရတာတိတ်အဖို့မဲ့တာပဲနေတာတော့တအိမ်ထဲမှာ၃ယောက်လုံးနေတယ်ဘယ်မှလည်းမတော်ဘူးတနေ့ကွန်းဒီအိမ်မှာပဲနေတာပဲနော်အဲ့တော့သူတို့ဘာအကြောင်းမကောင်းပြောတဲ့သူကကြာလို့ရှိရင်ကိုယ်စိတ်တကကူကသူများကိုမကောင်းပြောထားမိတဲ့အတွက်ကြောင့်သူနဲ့တွေ့ရတဲ့ခါမှာရိုးရိုးသားသားလည်းလည်းလည်းပြောလို့မရတော့ဘူးသူ့အကြောင်းကငါမကောင်းပြောထားတယ်အခုသူ့နဲ့တွေ့တဲ့ခါမှာခံလို့ရတော့ပါနော်အဲ့တော့ကိုယ့်ဟာကိုယ်ပြန်စဉ်းစားကြည့်လူတယောက်အကြောင်းကိုမကောင်းပြောမိရင်အဲ့ဒီလူနဲ့တွေ့တဲ့ခါမှာသူ့ကိုရိုးရိုးသားသားလည်းလည်းချစ်လို့ခင်လို့မရတော့ဘူးခံလို့ရပြီခံလို့ရရင်အဖော်မဖြစ်တော့ဘူးနော်လိုက်လဲမှုမရှိဘူးကျင်းနှံ့မှုမရှိဘူးတချို့ကြတော့လည်းပဲမိမိရဲ့အလုတ်ကင်တဘာဝကိုကတယောက်ထဲလိုရတဲ့အလုပ်မျိုးရှိတယ်နော်ဝိဝိလလန်မှာတချို့သိပ္ပံပညာရှင်ကြီးတွေဆိုရင်အဲ့လို watch tower တို့ဘာလို့တခုခုမှာ observation tower တို့ဘာလို့မှာနေပြီးတော့အီဂျိုရီနက်ခတ်တရားတွေဘာတွေတွားနေလာနေတော့ဒါကိုသူတို့ကတနေ့လုံးတစ်ညလုံးစောင့်ကြည့်ရတယ်နော်အဲ့ဒီကယ်လီဖိုးနီးယားမှာတောင်ကုန်းတစ်ခုပေါ်မှာအဲ့ဒါလိုနက်ခတ်မျိုးစင်ကြီးတစ်ခုရှိတယ်တွားကြည့်ခဲ့ဘူးလေမဟုတ်တာဖြစ်နေနော်အဲ့ဒီနက်ခတ်မျိုးစင်ကြီးမှာနေရတဲ့လူတွေကအဖော်သိမ့်ရှိဘူးသူကညပဲကြာရင်တယောက်ထဲဖြစ်နေတာတို့တော့ तू อ่ะ तू အလုပ်ကိုတော့ तू စိတ်ဝင်စားနေတယ်အဲ့တော့ကိုယ့်အလုပ်ကို तू စိတ်ဝင်စားနေရင်တော့အဖော်မရှိလို့အားငယ်တဲ့သဘောကတော့တက်တာမှုရပါတယ်နော် You can feel lonely from lack of contact with others နော်အဲ့ဒါခုနကပြောတာနော် तू တပားနဲ့ထိတွေ့ခွင့်ကိုမရလို့အဖော်မဲ့တယ်လို့ဖြစ်နေတတ်တယ် Being in a position of leadership for examplecan be a lonely experience ကိုကအကြီးအကဲကောင်းဆောင်နေရာမှာနေရတဲ့ခါမှာကိုရဲ့သဘောထားကလည်းပဲအောက်ကငယ်သားတွေနဲ့ရင်းနှီးမပြောဘူးမပြောချင်ဘူးနော်ရင်းနှီးပြောလိုက်ရင်ရင်းနှီးမှုကိုခွင့်ကောင်းယူပြီးတော့မယုံမသိမှမလေးစားမှနော်အယုဒိတန်သွားမှကြောက်တယ်နော်ဟိုအင်္ဂလိပ်စကားပုံတစ်ခုရှိတယ် familiarity breeds contempt နော်ကြားဘူးမှာပါနော် familiarity breeds contempt ရင်းနှီးလို့ရှိရင်လေးစားမှုမရှိတော့ဘူးနော် contempt ဆိုတော့ဘာသာပြန်ရနေတော့ဖြစ်နေတာဟိုအထင်သေးတယ်လို့ပါလို့အတိတ်ကမျိုးလဲပေါက်ချင်ပေါက်မှာနော်အဲ့တော့တိတ်ရင်းနှီးသွားရင်လေးစားမှုမရှိဘူးဆိုတော့အဲ့လိုအယူအဆရှိတယ်နော်ဆိုတော့ဒါဟာယာဒူးကြီးတဲ့လူတွေမှာအများကြီးဖြစ်တတ်ပါတယ်အများကအမိတ်နဲ့ဩဇာနဲ့ပဲပြောကျင်တယ်တစ်ဖက်ကလူပြန်ပြောတာကိုလက်မခံဘူးပြန်မပြောနဲ့နာပြောတဲ့အတိုင်းမလို့ဆိုတော့အောက်ကငယ်သားကကြောက်တဲ့အတွက်ကြောင့်ပြန်မပြောရတော့ပြန်မစင်းနေရတော့ရင်းနှီးမှုလိုက်လဲမှုဘာမှမရှိတော့ဘူးအဲ့လိုဆိုရင်အထက်ကလူကြီးကလုံးနေဖြစ်သွားတာတချို့တကာကြီးတွေတွေ့ဘူးတယ်နော်သူ့ရဲ့ပင်ကိုယ်စရိုက်ကိုကစီဒီကြီးနေတတ်တယ်စကားအမှန်တန်နဲတယ်သားသမီးတွေနဲ့လည်းပဲစိတ်ရင်းနှီးနှီးပုံမှန်နဲ့ပြောလို့ဆိုလို့မရှိဘူးဟိုတနေ့ကပဲအဲ့ဒီမိသားစုသူတို့ခံစားချက်ကိုနည်းနည်းပြောပြလို့နားထောင်ခဲ့ရသေးတယ်နော်အဲ့ဒါကလေးက၄ယောက်လား၅ယောက်လားရှိတယ်အဲ့ဒီမှာအလုပ်ကိစ္စတစ်ခုရှိလို့ပုံစံဆိုင်ရာတစ်ခုမှာသူတို့ဖ ဖြည့်နေရတယ်နော်ပုံစံကွက်တွေကိုဖြည့်ရတယ်အဲ့တော့သူတို့အားလုံးစုပြီးတော့ဒီပုံစံကိုဖြည့်နေတုန်းမှာတနေရာမှာမှားသွားတယ်မှားသွားလို့သူ့သမီးကြီးကအဲ့ဒါကိုဖြတ်တယ်ဖြတ်တော့စက်ကူကပေါက်သွားတယ်ပေါက်တော့အဲ့ဒီသူ့ဖေကအကြီးကျယ်ဒေါသဖြစ်ပြီးတော့អော်တော့ဆူတော့ជူတော့တာပဲနော်အဲ့ကလေးတွေကငကူတွေကလည်းဒီအဖေနဲ့ကဒီတည်ရင်းနေနေပုံမွန်းနေနေပြောလေဆိုလေမရှိဘူးအခုအဖေကဒေါသကြီးကြီးနဲ့អော်တော့ငောက်တော့အကုန်လုံးကြီးကုန်တော့ခါဝေဝေအခန်းတစ်ခန်းတော့သွားပြီးစုပြီးတော့အဲ့မှာသွားနေကြတယ်။သွားနေတော့အမေလောက်တဲ့လူကလည်းဘာလို့အမှမသိတော့ဘူး။နော်။မသိတော့ကလေးတွေနောက်ကိုလိုက်သွားတာ။လိုက်သွားတော့ကလေးတွေတွေ့ပြီးတော့အဲ့ဒီကလေးကဘယ်လိုပြောလဲဆိုတော့ဖြစ်ကနေဆိုဒီလောက်ကြီးဒေါသကြီးနေရင်တဲ့။ဒီအဖေနဲ့ယင်းနီးဘယ်လိုလုပ်ပြောလို့ရတော့မလဲ။နော်။မယင်းနီးဘူးကလေးတွေကမငယ်တော့ဘူး။ငယ်တဲ့ကလေးလည်းငယ်သေးတာပေါ့လေ။၄တန်း၅တန်းလောက်ရွေးရှိသေးတယ်။ကြီးတဲ့ကလေးတွေကတက်ကတူရောက်နေပြီ။နော်။အဖေနဲ့ဘယ်တော့မှမယင်းနီးဘူး။ကလေးတွေစိတ်ထဲမှာအဖေနဲ့ယဉ်နှီးကျင်တယ် close ဖြစ်ကျင်တယ်ဒါပေမဲ့ယဉ်နှီးလို့မရအောင်နော်အဲ့တော့အဲ့ဒီအမေကကလေးတွေကိုကြည့်ပြောတခါဒီဘက်ကသူ့ခင်ပွန်းယောက်ျားရှိတဲ့နေရာကိုပြန်လာတော့သူ့ခင်ပွန်းကသူ့ဒီဇွဲရုံးခန်းမှာပေါ့ဇွဲမှာအဲ့ဆရာကြီးကလည်းအဲ့ဒီနေရာပဲရှိတယ်သူကလည်းအဲ့ဒီနေရာပဲဒီတိုင်းထိုင်လို့ဘာမှမလုပ်ဘူးနော်ဘာလို့အမှမသိတော့တော့သူ့ခင်ပွန်းကိုကြည့်ပြီးတော့ငါယောက်ျားကတော်တော်လုံးလေးဖြစ်တယ်ပါလားလို့သူစိတ်ထဲမှာချက်ချင်းသဘောပေါက်လိုက်တယ်ခံစားလို့ရသွားတယ်နော်သူကဘယ်သူ့နဲ့မှမယဉ်နေဘူးငါနဲ့လည်းမယဉ်နေဘူးဘယ်မှာကြီးကပြောပြတယ်တတိယနဲ့လည်းမယဉ်နေဘူးတဲ့ဘာမှပြောလို့မရှိဘူးတဲ့နော်သုံးမှုဆွဲမှုပတ်စံတော့ပေးတယ်နော်အနေထဲမကောင်းရင်ဆရာဝန်ကြီးစီပါစီပို့ပေးတယ်တခါလေသူစိတ်ကောင်းတဲ့ခါမှာဟိုတတိလိုက်ပို့တယ်ဒါပေမဲ့ယဉ်ယဉ်နေနေစိတ်ထဲမှာဘာတွေခံစားနေရလဲဆိုတော့ဘယ်တော့မှမေးလို့မရှိပြောလို့မရှိဘူးသူဘာတွေလုပ်နေဆိုတော့ဘယ်တော့မှမပြောဘူးတဲ့နော်သူစိတ်ထဲမှာတခါလေအလုပ်ကိစ္စတွေဘာတွေအဆင်ပြေလို့တောကတွေဘာတွေများနေနေနဲ့မပြောဘူးတဲ့ရောက်ထဲပဲနေတာပဲကြိတ်ပြတော့ခံတာပဲနော်အဲ့ဒါတိတ်မကောင်းဘူးနော်ဒါဒီသဘောပေါက်ဖို့မတန်းလို့တယ် Some of us feel lonely because consciously or not we reject others အချို့လူတွေကသူတို့မှာအဖော်မဲ့အထီးကျန်ဖြစ်တယ်အဲ့ဒါဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကသူတို့ဘာကိုပြစ်တယ်လေးရှိတယ်နော်ပြီးမခံဘူးနားလည်းဖို့သူတို့ကိုယ်တိုင်ကမကြိုးစားဘူးတစ်ခါနဲ့တစ်ခုကိုအဆင်မပြေရင်ဒီလူကဖြတ်လိုက်တယ်ဆက်တဲ့ဖြတ်လိုက်သူနဲ့မပြောတော့မဆက်ဆံတော့နော်အခုနပြောတဲ့တပည့်တယောက်ဆိုအဲ့လိုပဲသူနဲ့ကြောင်းနေတဲ့တင်ငယ်ချင်းတွေတယောက်ပြီးတယောက်ဆက်တဲ့ဖြတ်တာနော်တချို့ကိစ္စတွေမှာလည်းဘာလို့ဆက်တဲ့ဖြတ်လိုက်လဲဆိုတော့အဲ့တင်ငယ်ချင်းကအလောက်ကန်နေပါရင်လည်းအဆင်ပြေပြီးကြီးပွားသွားတယ်ကြီးပွားတော့သူကတော့အဆင်ပြေပြီးကြီးပွားနေတယ်ငါတော့အဆင်မပြေဘူးမကြီးပွားဘူးဒါကြောင့်သူနဲ့ကမဆက်ဆံတော့သူစိတ်ထဲမှာကိုကနည်းနည်းဂုံတုဂုံပြိုင်စိတ်ကလေးကရှိနေတယ်နော်ကိုကသူများကိုပြန်တဲ့အခါမှာသူများကကိုယ့်ထက်သာသွားရင်မနာလိုတဲ့စိတ်ကဖြစ်ပြီးတော့မနာလိုတဲ့စိတ်ဖြစ်လာပြီးဆိုရင်ကိုပဲအဲ့ဒီလူကိုလေးလေးဆက်စားရင်းရင်းနှီးပွတ်မွလင်းပြောဆိုဆက်ဆံလို့မရတော့အဲ့လိုဆက်ဆံလို့မရတော့ဘူးဆိုရင် loneliness ကဖြစ်လာတယ်နော်အဆက်တွေကဖြတ်ချင် we cast away friendship နော်မိတ်ဆွေကိုစွန့်ပစ်တယ် and companionship due toinferior feelings or the reverse သူစိတ်ထဲမှာသူ့ကိုယ်သူတင်ငယ်တဲ့ခံစားမှုရှိတယ်เนาะအဲ့တော့ကိုယ့်ကိုယ်ကိုတင်ငယ်တဲ့ခံစားမှုရှိတဲ့လူကလည်းပဲအများနဲ့ဆက်ဆံတဲ့အခါမှာသူက one down လို့ဖြစ်နေတဲ့အတွက်ကြောင့်စိတ်မတွေ့ကြဘူးဆက်ဆံကြဘူးသူနဲ့တွေ့လိုက်ရင်ငါမှအများနဲ့အောက်ကျနေရတယ်အောက်ကပဲနေရတယ်เนาะအဲ့လိုခံစားမှုကြောင့်လည်းပဲသူတစ်ပါးကိုဆက်ဆံကြတော့เนาะအဲ့တော့ကိုယ့်ကိုယ်ကိုအထင်သေးတဲ့လူကလည်းပဲအဖော်မဲ့တဲ့ခံစားမှုမျိုးဖြစ်တော့မယ်တော့တရားထုတ်လာတဲ့လူဆိုရင်တော့ဒီလိုမဖြစ်ဘူးဒီနေရာမှာဒီချက်ကိုထည့်စဉ်းစားသိကြတယ်နော်ကိုကကိုတရားကိုချီးတီးနေနေအားထုတ်ထားတဲ့လူဟာသူ့စိတ်ထဲမှာကြည်လင်မှုအေးချမ်းမှုလေးနက်မှုရှိနေတယ်နော်သူ့ကိုယ်သူအဲ့လိုကြည်လင်အေးချမ်းနေတာကိုပဲအမတန်ကျေနပ်တယ်ဒါဟာတန်မှုဖြတ်လို့မရဘူးဆိုတော့သူသိတယ်လောကီဂုံနေပစ္စည်းဥစ္စာတွေဘလောက်ပဲများများဒီကြည်လင်မှုအေးချမ်းမှုနဲ့ဘလို့မှမလဲနိုင်ဘူးမနှိုင်းနှိုင်းလို့မရဘူးဆိုတော့သူသိတယ်နော်တရားထုတ်လို့အတိညာအတန်လေးနဲ့နေလို့ရုပ်သဘောနာမ်သဘောတွေသိချာသိနေတယ်အနိစ္စဒုက္ခအနတ္တဆိုတဲ့သဘောတွေကိုသိချာသိနေတယ်အဲ့လိုသိနေတဲ့ကြောင့်သူ့စိတ်မှာမြင့်မြတ်မှုဆိုတာရှိနေတယ်စင်ကြယ်မှုရှိနေတယ်အဲ့လိုရှိနေတဲ့လူဟာသူ့ရဲ့စိတ်ဓာတ်ရဲ့လေးနဲ့မှုမြင့်မြတ်မှုစင်ကြယ်မှုကြောင့်ကိုပဲသူ့ကိုယ်သူအင်မတန်ကျေနပ်နေတယ်ဆိုသူများနဲ့တွေ့တဲ့အခါမှာငါဟာသူ့အောက်ကိုရောက်နေပါလားဆိုတဲ့အားငယ်စိတ်မျိုးသူ့မှာမဖြစ်ဘူးတချို့ကိုယ်အတိုင်းဝိုင်းနေမှာတတိထားကြည့်တွေ့လိမ့်မယ်ပညာရည်ချင်းနဲ့တိတ်မရှိလာပါဘူးပစ္စည်းဥစ္စာလည်းပဲတိတ်မရှိဘူးဒါမဲ့ဒီလူဟာတရားကိုကျိုးကျိုးဆဆအားထုတ်ပြီးတော့အများနဲ့နေသွားတဲ့လူဖြစ်တယ်အကျင့်တိလအကောင်းတယ် လူများနဲ့ဆက်ဆံတဲ့ခါမှာလည်းပဲသူ့မှာတရားသတိကအများအားရှိရတဲ့ကြောင့်ဂုံနဲ့မဆက်ဆံဘူးသူတစ်ပါးကိုထိခဲအောင်နင့်အောင်မလုပ်ဘူးကိုချင်းစာတတ်တယ်တနာတတ်တယ်တင်နာတတ်တယ်ခွန့်လွတ်တတ်တယ်အကျိုးလိုလားတယ်သူကပြောစရာဆိုစရာရှိလို့ပြောမယ်ဆိုရင်လည်းပဲတစ်ဖက်သားနားလည်နိုင်မဲ့စကားမျိုးစိတ်ချမ်းသာမဲ့စကားမျိုးကိုပဲပြောလို့ရှိတယ်ဆိုရင်ဒီလူကိုအများကဝိုင်းပြီးတော့ခင်ရတယ်လေးစားကြတယ်တံပိုးထားတယ်နော်တချို့ဆိုရင်အဲသူ့ထက်ရာထူးဂုံတွေအများကြီးကြီးတဲ့လူကတော့မှစီမျိုးရင်းချလို့အသက်ကြီးတဲ့ဆိုရင်ဦးကြီးလိုဗာကြီးလိုဆရာလိုနေရာမှာထားတယ်။အဲ့ဒါလိုလေးစားမှုခံရတယ်နော်။မခံရတဲ့တကယ်တော့ကိစ္စမရှိဘူး။ကိုယ်စိတ်ထဲမှာတကယ်လေးနဲ့မှုအေးချမ်းမှုမြင့်မြန်းမှုရှိနေလို့ကိုယ့်ဘဝကိုကိုယ်ချိန်ရနေတဲ့လူဟာသူ့ဘာနဲ့နှိုင်းပြီးတော့ငါကအောက်ကနေရတာမလားလို့အဲ့လိုခံစားမှုမျိုးဖြစ်ဘူး။နော်။ inferiority complex မဖြစ်ဘူးတဲ့တဲ့ပြောရရင်နော်။ဒါကြောင့်ဒီစီရင်မျိုးပြောက်ဖို့ဆိုတာကအမှန်တော့တခြားနည်းနဲ့ကတိတိယောက်လုံးလို့မရဘူးနော်ပစ္စည်းဥစ္စာနဲ့ဂုံနဲ့လုံးလို့ကခဏပဲရမယ်နော်ຢာတုံးမှတောင်မှတကယ်အေးချမ်းတာမဟုတ်ဘူးနော်ဒီတရားနဲ့လှုပ်သွားမှဒါဒီနေ့အသက်ကြီးသွားလို့ပစ္စည်းဥစ္စာတို့ဂုံတို့ຢာတုတို့အာဏာတို့မရှိတော့ရင်တောင်မှတရားနဲ့နေတဲ့လူဟာသူ့မှာအေးချမ်းမှုရှိနေတယ်စိတ်ဆင်းရဲမှုရှိဘူးငါကတိမ်ငယ်နေတယ်ဆိုတဲ့ခံစားမှုမျိုးမရှိဘူးနော်ဒီထက်တစ်ဆင့်စဉ်းစားကြည့်မယ်ဆိုရင်တရားကိုတကယ်သဘောပေါက်လာတဲ့လူဟာသူ့မှာတက္ကရာတိထိပါသွားတယ်ဟုတ်တကယ်သောတာပတိမေတ္တူဘာလို့ရရဲဆိုရင်တော့တက္ကရာတိလုံးဝခင်းတယ်နော်ဒီအရှိပိုင်းမှာတော့ဝိပဿနာညာရင့်ကျက်နေတဲ့အချိန်မှာဆိုရင်လည်းပဲတက္ကရာတိဟာအင်မတန်ပါတယ်မရှိတယ်လို့ပဲဖြစ်နေတယ်နော်ခင်းနေတဲ့ဘောမျိုးဖြစ်နေတယ်ဒါပေမဲ့မဲ့မရသေးရင်တော့ဒါတကယ်သိမ့်ချသေးပါဘူးနော်ကျိုးတော့ဘလို့ဖြစ်ဖြစ်တော့တရားကိုတိတိမိကျိုးစားအားထုတ်နေတဲ့အတွက်ကြောင့်သူ့စိတ်ထဲမှာတက္ကရာတိအတ္တဆွဲနည်းတယ်အဲ့တော့ငါကသူ့ထက်သားတယ်၊ तू ကငါထက်သားတယ်၊ तू ကဘလို့ငါကဘလို့ဆိုတာအထက်တွေကအားလုံးကတက္ကရာဒိဋ္ဌိပဲငါ तू တပါးဆိုတာကြီးကိုအင်မတန်အခိုင်အမာကြီးပြင်းပြင်းထန်ထန်ကြီးဆွဲယူထားတဲ့သဘောဖြစ်နေတယ်နော်အဲ့တော့ဒီတက္ကရာဒိဋ္ဌိအားကြီးလေလေ loneliness အားကြီးလေလေပဲဒါကိုသေချာလေးလေးနဲ့သဘောပေါက်စီတယ်နော်အဲ့တော့ loneliness ရဲ့အရင်းခံဟာနော်အဖော်မဲ့အထူးကြံဖြစ်ဖို့ရအရင်းခံအကြောင်းရင်းဟာတက္ကရာဒိဋ္ဌိအတ္တဆွဲနော်နောက်တစ်ခုပြောလိုက်ရင်တော့ရပါတယ်မာနလည်းထိုးတူပါပဲနော်မာနသိကြည့်ရင်အဖော်မဲ့သွားတယ်နော်နေရာလိုက်ကဂုံနဲ့ပဲကြည့်ပြီးတော့ပြောနေဆိုနေမယ်ဆိုရင်တခြားလူတွေကတဖြည်းဖြည်းရှောင်ကျင်တာပဲနော်ခုမှဂုံအစင်တန်ရှိတဲ့လူဟာတခြားလူတွေ့တဲ့ခါမှာငားနှင်းထက်သားတယ်နော်အဲ့ဒါနေမိတ်မထားနဲ့ဆိုတာလေးကိုတဲ့တဲ့ဖြစ်ဖြစ်တွဲတဲ့နည်းနဲ့ဖြစ်ဖြစ် तू ပြောနေတာပဲအမြဲတမ်းပြောနေတယ်နော်သူ့အကြောင်းလေး तू ကြွားလိုက်မယ်တားအကြောင်းကြွားလိုက်မယ်တင်းအကြောင်းကြွားလိုက်မယ်သူ့ခင်ပွန်းအကြောင်းကြွားလိုက်မယ်ဘသူကဘာဖြစ်စီးတွေရလာလို့ဝယ်လာလို့ဆိုတာလေးပစ္စည်းနဲ့လည်းကြွားညီကြွားမယ်နော်အဲ့ဒါလိုအမြဲတမ်းတရားနဲ့တရားတွေ့တဲ့ခါမှာကြွားတဲ့စကားကိုပြောလာရင်လည်းပဲတဖြည်းဖြည်းရိုးရိုးတွားတွားပုံမှန်လေးနဲ့လူကိုတံမိုးထားပြီးဆက်ဆံတဲ့ဆက်ဆံရည်မဖြစ်တော့ဘူးအဲ့လိုမဖြစ်တော့ရင်အဖော်မဲ့အထီးကျန်ဆိုတဲ့ခံစားမှုဟာဖြစ်လာကြတာပဲနော်အဲ့တော့ inferiority complex ကြောင့်ဖြစ်တယ်လို့နော် companionship due to inferior feelings or the reverse ရောမြန်ဆိုတာက superior feeling ပဲနော်အဲ့တော့ inferior feeling ကြောင့်လည်းပဲloneliness ဖြစ်တယ်နော်ငါကအောက်ကျနောက်ကျဖြစ်နေတယ်ဆိုတဲ့ခံစားချက်ကြောင့်ရင်းနှီးလို့မရဘူးအဖော်မဲ့တယ်လို့ဖြစ်တယ်လို့ငါတို့ကအထက်တန်းစားပါဆိုတဲ့စိတ်ဝင်နေလည်းပဲရင်းနှီးလို့မရဘူးအဖော်မဲ့ဥမှပဲဒီနှစ်ခုစလုံးမကောင်းဘူးနော်အဲ့တော့ snobbishness အဲ့ဒါခုနဟို superior feeling တဘောမျိုးပဲ snobbish လားနော်ညာကကိုယ့်ကိုယ်ကိုဒီမြတ်ထက်သားတယ်လို့ကြီးထင်တယ်ဒါကိုပဲအများအားအသာယူပြောနေလဲကြွားနေနောက်တစ်ချက်က loneliness may be caused by personal problems or hang ups เนาะဆိုတော့ကိုယ်မှာအခက်အခဲတွေဒုက္ခတွေပြဿနာတွေရှိနေတယ်အဲ့ဒါတွေကိုလူမသိစေချင်ဘူးเนาะတချို့ဆိုအိမ်မှာအိမ်တော်ရင်းနဲ့အဆင်မပြေတာတို့ဘာလို့ရှိရင်ရှိနေเนาะတချို့ကလေးတွေဆိုရင်သူတို့ဆောင်ဝဲတွေဘာတွေမှာအမှတ်တွေဘာလို့နည်းနည်းနည်းနေတယ်ဆိုရင်အမှတ်ကောင်းကောင်းရတဲ့တကယ်ကြီးကိုသူရှောင်တော့တာပဲဒါကိုယ်တူတွေသားတွေကိုယ်သားသမီးတွေမှာတခြားစဉ်းစားကြည့်နော်သူတို့အဲ့လိုဖြစ်တာတွေ့ရတယ်အရင်တော့ကတကယ်ချင်းချင်းအမှန်ခင်တယ်ကျန်းစာမှတ်ဖြစ်တယ်တယောက်က5ဒီလောက်6ဒီလောက်ရသွားတယ်နောက်တယောက်က2ဒီလောက်ရတယ်အဲ့ဒီမြောက်ကမပေါင်းတော့ဘူးနော်တကယ်ချင်းထိတ်ကနေပြတ်ဆဲသွားပြီအဲ့ဒါတကယ်ဖြစ်နေတာရှိတယ်တွေ့ရတယ်ပြောတယ်သူတို့လည်းပြောတယ်နော်အဲ့တော့ကိုယ်မှအဲ့ဒါလိုပေါ့လေနော်တခုခုခံစားချက်ရှိနေလို့ရှိရင်တယောက်နဲ့တယောက်ရင်းနှီးလို့ကိုင်းနေလို့မရတော့ဘူးနော် fear of exposing a peculiar habit may keep one isolated ကိုမှသူများနဲ့မတူတဲ့အမူအကျင့်တစ်ခုခုရှိနေလည်းပဲဒီအမူအကျင့်ကိုလူမသိအောင်ထားကျင်တယ်လူကြတဲ့ခဏခဏသွားရင်ဒါပေါ်သွားမှာပဲဒီလိုစိုးရင်လည်းပဲမသွားတော့ဘူးနော်တချို့ယောဂါတစ်ခုခုရှိလို့လည်းဖြစ်တတ်တယ်တချို့ကြောက်လည်းပဲကိုယ်လည်းအင်္ဂါတစ်ခုခုချွတ်တက်နေတာလည်းကြောက်လည်းပဲအဲ့လိုဖြစ်တတ်တယ်နော်ငါမှဒီလိုချွတ်တက်မှုရှိနေတယ်အဲ့တော့ငါလူကြတဲ့မသွားကျင်လူတယောက်ဆိုရင်သူကလက်ညှိုးလေးတစ်ချောင်းပြတ်နေတယ်သူ့ကြည့်ရင်အမြဲတမ်းသူ့လက်မှာပေါ်ဝါလေးပတ်ထားတယ်ဒီလက်ညှိုးလေးပြတ်နေတာကိုလူမြင်မှသူသိဖြစ်တယ်နော်အဲ့တော့ရုပ်ပိုင်းဆိုင်ရာမှာဖြစ်ဖြစ်စိတ်နေသဘောထားပဲဖြစ်ဖြစ်တခြားလူမှုဆက်ဆံရေးနဲ့ပတ်သက်ပြီးတော့လူတိမခံကျင်တဲ့ကိစ္စတစ်ခုခုပဲဖြစ်ဖြစ်ရှိနေလို့ရှိရင်အဲ့ဒါကိုအကြောင်းပြုပြီးတော့ပဲလူတွေနဲ့မရင်းနှီးတော့ဘူးကင်းကွာသွားတယ်နော်အဲ့တော့ကိုယ့်ဘဝမှာအဲ့လိုတစ်ခုခုကြုံတွေ့ရတဲ့ကံမှာဒါကိုတိချပြန်ကြည့်ပါငါမှဒီလိုခံစားခြင်းတွေရှိနေတယ်သိဖို့ပထမအရေးကြီးတယ်နော်ဒါကိုသိပြီးမှဒီကိစ္စဟာဘယ်လောက်ကြီးပဲပြင်းထန်နေသလားဘယ်လောက်ကြီးပဲအရေးကြီးကြလားဒါတွေရတကယ်တော့အရေးမကြီးပါဘူးကိုယ့်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အားနေခြင်းနဲ့ပတ်သက်ပြီးတော့မခင်ကျင်တဲ့လူရှိရင်လည်းကိစ္စမရှိဘူးပေါ့နော်သို့တော့ခင်ကျင်တဲ့လူရှိနေတာကိုတော့ကိုကအသက်တည်းမဖြတ်သင့်ဘူးအဲ့လိုကိုယ့်ရဲ့တကယ်မိတ်ဆွေကောင်းပြီးကြတဲ့လူတွေကိုကိုယ့်အခက်ခဲကိုယ့်ဒုက္ခကိုပြောပြသင့်တယ်မိဘချင်းချင်းဖြစ်နေဆရာသမားချင်းချင်းဖြစ်နေတငယ်ချင်းဖြစ်နေချင်းနဲ့သူ့ကိုပြောပြသင့်တယ်အဲ့လိုပြောပြလိုက်လို့ရသွားရင်တက်တာသွားတယ်နော်ဥမာတပည့်တယောက်ဆိုရင်ဥမာလူသူများကိုပြောဖို့ရာအင်မတန်ရှက်တဲ့ယောဂတစ်ခုရှိတယ်နော်သူအဲ့ဒါဘယ်သူမှမပြောဘဲနဲ့ကြိတ်ပြတော့နေတယ်အဲ့ကြိတ်ပြတော့နေကြတဲ့ကသူအကြီးကျယ်လုံးကြီးဖြစ်တာနောက်ဆုံးစေယောဂဖြစ်တော့တဲ့အစင်ကြောင်ရောက်နေပြီနော်နောက်တော့မှတပြေးကြီးနဲ့သူအရေးဆုံးပြတော့ငါပေါ်မှာတကယ်စေနာမြတ်တာထားတဲ့မိတ်ဆွေကောင်းတော့ရှိပါသေးတယ်ငါပြောကြည့်အောင်မယ်နော်အကြိတ်ဒီကိစ္စကြောင့်ငါ့ကိုသူတို့ပြစ်သွားမယ်ဆိုလည်းသွားကြလိမ့်မယ်မတက်နိုင်တော့ဘူးသို့တော့ဒီထက်မှတော့ငါ့ကိုမပြစ်တယ်လို့လည်းရှိဦးမှာပဲအဲ့လိုအရေးဆုံးဆိုတော့တဖြည်းဖြည်းပြောကြည့်တော့တချို့တော့ပြစ်သွားတာပါပဲနော်မပေါင်းတော့ဘူးသူ့နားကိုမလာတော့ဘူးတချို့တော့ကိစ္စမရှိပါဘူးကွာနော်ဒီအတွက်နဲ့မင်းသိစီရင်မှုမရှိနဲ့မင်းအနာမှာငါတို့ရှိတယ်အားမငင်နဲ့အကူကြီးလိုရင်ပြောဘာလုပ်ပေးရမလဲနော်စကားပြောပေါ်ရရင်လည်းပဲသူတို့ပြောသူ့လက်ခံတယ်အနာမှာနေတယ်ပြုစုတယ်နားထောင်တယ်နော်အဲ့လိုဖြစ်လာတာနော်အဲ့တော့ကိုကအကြောက်လွန်ပြီးတော့လူတွေကိုရှောင်လွှင့်ရင်လည်းပဲအဖော်မဲ့သွားတယ်နော်အဲ့တော့မိတ်ဆွေကောင်းကတော့ရှင်းဥမှာပါသူတို့ကိုတန်ဖိုးထားပါရှားပါနော် We may become lonely because of fear of rejection by people and of not living up to their expectations ကိုကသူတို့ကိုရင်းနှီးသွားပေါ့ရင်သူတို့ကကိုကိုမလေးမစားနဲ့ပြစ်ပယ်လိုက်မှလည်းကြောက်တယ်ဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့ပြစ်ပယ်လိုက်မှကြောက်တယ်နော်နောက်တစ်ချက်ကလည်းပဲသူတို့ကကိုယ်မှာမျှော်လင့်ထားတာတွေရှိတယ်အထင်ကြီးထားတာတွေရှိရင်လည်းရှိတယ်နော်ကိုကသူတို့မျှော်လင့်တယ်လို့အထင်ကြီးတယ်လို့မလုပ်ပြီးနိုင်ဘူးမတက်နိုင်ဘူးမနေသေးနိုင်ဘူးနော်ကိုစီကအကူကြီးတို့ဘာလို့အစားပေါ့မျှော်လင့်နေမယ်သူတို့ကငါ့ကိုတိတ်အကူကြီးတွေပေးဖို့မျှော်လင့်နေတာငါလည်းအဲ့ဒီအကူကြီးမပေးနိုင်ဘူးမပေးနိုင်တော့မတွေ့အောင်ရှောင်တာပဲကောင်းမယ်သူရှောင်တော့တာပေါ့နော်ဒါတွေမကဘူးနော်မိဘကသားသမီးပေါ်မှာတိတ်မျောလင်းကျက်အားကြီးရင်လွှင့်ရင်လည်းပဲအဲ့သားသမီးကမိဘကိုကြောက်လာတယ်နော်တချို့ကလေးတွေဆိုရင်ပြောတာကြားဘူးလေသူတို့ပေါ်မှာတလောက်အများကြီးမမျောလင်းပါနဲ့တဲ့အဲ့လောက်အများကြီးမျောလင်းထားတော့မျောလင်းတလောက်လှုပ်ပေးနိုင်ရင်တော့တော်ပါသေးတယ်နော်ဒါပေမဲ့သူတို့စိတ်ထဲမှာလှုပ်ပေးနိုင်ပါမလားဆိုတာတန်တရားရှိတယ်နော်တန်ရရှိတော့အကယ်၍ညာမလှုပ်ပေးနိုင်လို့ရှိရင်ဒါကအကြောင်းပြုတော့မိဘကပဲသားသမီးကိုအထင်သေးသွားမှာသူတို့တိတ်ကြောက်တယ်ဒီလိုခံစားချက်မျိုးကိုကိုယ်သားသမီးတွေကလည်းမေးကြည့်ပါဘယ်လိုမျိုးရှိသလားဆိုတာနော်ရှိလို့ရှိရင်တို့ပြောပြဖို့ရာကောင်းစေခြင်းလို့ကြီးပွားစေခြင်းလို့တွတ်တက်စေခြင်းလို့အားပေးတာတိုက်တွန်းတာနော်သို့တော့ဒီတိုင်းမဖြစ်လည်းပဲရှင်းအောင်မှာပါဆိုတာလေနော်မေတ္တာဆိုတာ unconditional ဖြစ်မှာနော်မေတ္တာမှာ condition တစ်ခုပါလာပြီဆိုတဲ့ကြံနဲ့အဲ့ဒါမေတ္တာအစ်စ်လည်းမဟုတ်တော့ဘူးအဲ့လို condition ပါနေတဲ့မေတ္တာကိုရနေတဲ့လူဟာသူ့မှာ insecure ဖြစ်တယ်နော်စိတ်မချအောင်စိတ်မအေးဘူးသူမျောလင့်တယ်လို့ပေးနိုင်တဲ့အချိန်မှာတော့သူကငါ့ကိုချေအောင်မှခင်အောင်မှာပဲဒါပေမဲ့တနေ့သူမျောလင့်တာကိုငါမပေးနိုင်တော့ငါ့ကိုပြစ်သွားမှာပဲအဲ့လိုစိတ်မအေးတာကြီးရှိနေတဲ့ကြောင့်တယောက်နဲ့တယောက်တွေ့နေရတော့မှတောင်မှတကယ်လှလဲ့လှလဲ့ရင်းနှီးမှုရှိခင်မှုမရှိဘူးနော်ဒါကြောင့်တယောက်တယောက်ဆက်ဆံရင်းမှာဘာတွေမျောလင့်နေတယ်လဲဆိုတာကိုတေချာစမ်းသပ်တယ်ဖြစ်တဲ့ဖြစ်ထိုက်တာဖြစ်နိုင်တာလောက်ကိုမျောလင့်နေဆိုရင်တော့ကိစ္စမရှိဘူးမဖြစ်နိုင်တာကြီးကိုမျောလင့်နေမယ်ဆိုရင်တော့အဲ့ဒါဒီနေ့တရားနဲ့တရားကင်းကွာသွားဖို့ရအကြောင်းပဲမကင်းကွာခင်ဒီကြမှာလည်းပဲမရင်းနှီးနိုင်ဘူးနော်အဲ့ တော့တယောက်နဲ့တယောက်တကယ်ချစ်ခင်မှုယဉ်မင်းမှုရှိဖို့ဆိုတာ condition လုံးဝမရှိမှဖြစ်တယ် unconditional ဖြစ်မှရတယ
် sometimes this is compounded by the lack of social skills in relating with people
တချို့ကအပေါင်းတင်မပေါင်းတတ်ဘူးခုနပြောသလိုပဲကလေးလေးငယ်ငယ်လေးကကစားကလေးကမိဘတွေကတော့ရန်တိုက်ပြီးတာဟိုကလေးနဲ့မပေါင်းနဲ့အဲ့ဒီကလေးကစိုးတယ်မိုက်တယ်အယုတ်တွေယူပြီးကစားပြီးတော့ချိုးပစ်တယ်နော်စတဲ့ပြင်အဲ့လိုပြောတော့မပေါင်းခိုင်ဘူးတယောက်ထဲနေခိုင်းတယ်အဲတော့ဆရာလာပြရှိနေလည်းပဲတယောက်ထဲပို့တယ်အဲ့လိုတယောက်ထဲကြောင်းကိုပို့တယ်တယောက်ထဲကြောင်းကနေပြန်ကျူလာတယ်တခြားကလေးအိမ်ကိုအလဲသွားရင်လည်းခွင့်မပြုဘူးကိုယ့်အိမ်ကိုတခြားကလေးလည်းအလဲလာတာကိုလည်းပဲလက်မခံဘူးအဲ့လိုနဲ့ကြီးပြင်းလာတဲ့ကလေးတယောက်ရှိတယ်နော်အခုတော်တော်ကြီးကြီးတက်ကြိုရောက်ပြီသူ့မှာလုံးဝဖော်မရှိဘူးငွေရင်းမရှိဘူးတကယ်ရင်းချင်းချင်းထားတဲ့ဆိုရင်တော့မနော်ပြန်ခိုင်းတယ်ပြောင်းပြောင်း competition အပြိုင်ဆိုင်လုပ်ခိုင်းတယ်အဲ့တော့အပြိုင်ဆိုင်ကတော့အနည်းနဲ့များလူတိုင်းရှိပါတယ်နော်မာနဆိုတာရှိနေသေးတာပေါ့နော်တိုးတော့အဲ့ဒီအပြိုင်ဆိုင်ကတိတ်အားကြီးလွန်းတော့လို့ရှိရင်ပြောင်းပြောင်းရင်းနှီးမှုဖြစ်ခြင်းမှုဆိုတာမဖြစ်နိုင်တော့ဘူးနော်အဲ့တော့ဒီလိုကလေးတွေကအပေါင်းအသင်းညံ့သွားတဲ့အတွက်ကြောင့်ကြီးလာတဲ့ခါမှာတခြားလူတွေတော့တို့အပေါင်းဖော်ရင်းနဲ့သွားကြလာကြပြေပြေရှိနေကြတာကိုကြည့်ပြီးတော့ငါမှတော့အပေါင်းအသင်းမရှိဘူးလုံးလီတယောက်တည်းဖြစ်နေတယ်နော်ကြောက်ကြက်ဖြစ်တော့တခါလေစာအုပ်နဲ့ပဲဖော်လုပ်ပြတော့နေတယ်တခါလေတယ်လီဗီရှင်းဗီဒီယိုနဲ့ဖော်လုပ်ပြတော့နေတယ်တခါတလေလည်းပဲစိတ်ကူးရင်ပြတော့နေလေးရှိတယ်နော်လက်တွေ့မှာလူလူချင်းတကယ်မြတ်တာကရုဏာအပြည့်နဲ့ယဉ်နိမှုအပြည့်နဲ့ဆက်ဆံလို့မရလို့ရှိရင်တချို့လူတွေဟာစိတ်ကူးတွေမှာအဖော်ရှာတယ်နော်အဲ့ဒီစိတ်ကူးတွေရဲ့အဖော်ဟာသူ့စိတ်နဲ့သူဖန်တီးထားတဲ့လူတယောက်ဖြစ်နေတတ်တယ်နော်ကြားဘူးလားတော့မသိအဲ့ဒါလေဒီဘုံဘုံကတော့လူတွေအကြောင်းကိုအများကြီးလေ့လာတော့တချို့လူတွေမှာအဲ့လိုဖြစ်တာကိုတွေ့ရတယ်ဒီမှာစိတ်ကူးရင်ပေါ်လေးရှိနေအဲ့ဒီစိတ်ကူးရင်ပေါ်လေးနဲ့တခါလေတရားအောက်ထဲစကားပြောနေတာစိတ်ထဲမှာစကားပြောနေတာနော်အဲ့လိုလာပေါင်းများစွာနှစ်ပေါင်းများစွာသူစိတ်ကူးရင်ပေါ်လေးနဲ့ပဲသူစကားပြောတာကြားတဲ့ခါကျတော့အဲ့ဒီစိတ်ကူးရင်ပေါ်ဟာတကယ်လူလူဖြစ်လာတယ်နော်သူစိတ်ထဲမှာတကယ်လူလူကိုခံစားရတယ်တခါလေသူကသူတယောက်တည်းထိုင်ပြီးတော့စိတ်ထဲမှာနှစ်ယောက်လူပြင်နေပြီနော်ဟိုတယောက်အဖေါ်ကသူ့ကိုစကားပြောတယ်သူကလည်းအဲ့ဒီလူအဖေါ်နဲ့စကားပြန်ပြောတယ်တခါလေအဲ့ဒီအဖေါ်ကမင်းကလေးဆိုရင်ဟိုတယောက်ကယောက်ျားလေးဖြစ်ခင်ဖြစ်နေတယ်။ယောက်ျားလေးဆိုရင်လည်းဟိုတယောက်ကမင်းကလေးဖြစ်ခင်ဖြစ်နေတယ်။အတက်ရွယ်ချင်းနဲ့ဓာတ်မှုဖြစ်ခင်နဲ့ပြင်မယ်ကြီးခင်နဲ့ကြီးမယ်။ဟောဒါပုဂ္ဂိုလ်ရဲ့ personality ပုံမှာလိုက်ပြတော့ပေါ့နော်။အဲဒီချို့ဆိုလည်းပဲငိုးရှင်ကြီးတယောက်ကသူ့ကိုကာကွယ်နေတယ်စောင့်ရှောက်နေတယ်ဆိုတော့သူအဲ့လိုခံစားရတယ်နော်။သူ့မေတ္တာကရုဏာအမတန်ကြီးတဲ့ငိုးရှင်ကြီးတူကအမြဲတမ်းသူ့ကိုကြည့်နေတယ်။အဲ့ဒါဘာလို့လဲဆိုတော့သူ့မှာအားငယ်စိတ်ရှိတယ်။သူ့ကိုစောင့်ရှောက်တာကိုကြီးတာကိုသူ့လိုချင်တယ်အဲ့ဒါဟုတ်သူမရဘူးမရတော့စိတ်ကူးနဲ့ဖန်တီးထားတယ်တကုတ်ရှင်တူကြာရင်အဲ့ဒါဘာဖြစ်လဲဆိုတော့ schizophrenia ဖြစ်တယ်စိတ်ရောဂါဖြစ်တယ်နော်တော့လက်တွေ့အဖော်မရှိတော့စိတ်ကူးရင်ပေါ်ရှာတော့တာနော်တစ်ချို့ကြောက်လည်းပဲခွေးလေးတွေကြောင်လေးတွေနဲ့အဖော်လုပ်ပြီးနေတဲ့လူလည်းရှိပါတယ်နော်တနာဖို့တော့အမှန်ကောင်းပါလေဒါကြောင့်ငယ်ငယ်လေးတည်းကလူတွေအကြောင်းကိုသိအောင်လေ့လာသင့်တယ်ကြီးလာတဲ့ဒီ level လေ့လာနေရဥမာပါပဲဒါသုံးသားလည်းမရှိပါဘူးဘာလို့လဲဆိုတော့လူကအမြဲတမ်းပြောင်းလဲနေတယ်။ကိုယ်ကိုယ်တိုင်လည်းပဲအမြဲတမ်းပြောင်းလဲသွားနေတယ်။ကိုယ်အိမ်မှာအတူတူနေတဲ့ခင်ပွန်းဖြစ်ဖြစ်ဇနီးဖြစ်ဖြစ်သူကလည်းအမြဲတမ်းပြောင်းလဲနေတဲ့လူပဲဖြစ်တယ်။သူကအရင်လူမဟုတ်ဘူး။အဲ့ဒါကိုနားလည်ဖို့လိုတယ်နော်။ငါကလည်းအရင်လူမဟုတ်တော့ဘူး။သူကလည်းအရင်လူမဟုတ်တော့ဘူး။သူ့မှာလည်းပဲအတိအမြင်တွေးခေါ်တွေသဘောထားတွေအကြိုက်တွေဝါသနာတွေကပြောင်းသွားနေတယ်။ငါမှလည်းပဲအတွေးခေါ်ဤစားတွေအတည့်ရဲ့ကြီးရင်ကြီးတယ်လို့နော်။ပိုရင်းပြက်လာတယ်ရှိတယ်။ပြောင်းလဲသွားနေတယ်တော့ငါ့ကိုလည်းသူကနားလည်ဖို့အများအားကြိုးစားရမလို့မယ်သူ့ကိုလည်းပဲငါနားလည်ဖို့အများအားကြိုးစားရမယ်လူတယောက်ကနောက်လူတယောက်ကိုသိပြီးနားလည်ပြီးနောက်ထပ်နားလည်အောင်ကြိုးစားဖို့မလိုတော့ဘူးဆိုတာမျိုးကဘယ်တော့မှမဖြစ်ဘူးနော်အဲ့တော့လူအကြောင်းကိုနားလည်ဖို့ကအများအားကြိုးစားနေရမှာဆိုတော့ငငလေးတွေကလူအကြောင်းကိုသိဖို့လည်းသင်ပေးရမယ်ဒါမသင်လို့မဖြစ်ဘူးအခုခေတ်မှာကလေးငယ်တွေကိုကြောင်းထားတယ်ကြောင်းစာတွေကိုအများကြီးကြက်ခိုင်းတယ်နော်မိုးနေ6နိုင်လောက်ခရီးကြီးရှင်သွားတာတွေ့ရတယ်နော်တချို့ညနေ6နိုင်9နိုင်ကြမှကြီးရှင်ကနေပြန်လာတယ်လည်းတွေ့ရတယ်နော်တနေ့ကစအုပ်ထက်စာပဲကြည့်တယ်ဒီကြားထဲမှာအချိန်နည်းနည်းအားရင်ဘာလုပ်လဲဆိုတော့တယ်လီဗီရှင်းကြည့်တယ်ဗီဒီယိုကြည့်တယ်နော်အဲ့လိုလူလူချင်းတကယ်နားလည်အောင်မကြိုးစားကြဘူးနော်လူဟာလူလောကမှာနေတာကိုကိုတိုင်လူဖြစ်တဲ့ကြောင်အရေးကြီးဆုံးကလူเจ้าနားလည်ဘူးတခြားပညာမတတ်တာကကိစ္စမရှိဘူးလူအကြောင်းကိုနားမလဲတာကအမတန်ဆိုးတယ်အမတန်ကြီးမားတဲ့အခက်အခဲဒုက္ခတွေကြုံရတတ်တယ်နော်ကိုယ်အကြောင်းလဲကိုသိမယ်လူတွေအကြောင်းကိုလည်းသိမယ်ဆိုရင်နော် အခုဒီထဲမှာလည်းတချို့အဲ့လိုပြောလို့ရှိတယ်တခြားလူလည်းပြောလို့ရှိတယ်လူတွေကြားထဲမှာအသာလေးနေတော်လို့ရတယ်ဘယ်သူမှပฏิလက္ခမဖြစ်ဘူးဟိုအသာလေးနေတော်လို့ရတယ်ဆိုတာကကင်းကွာပြီးနေတော့ပြောတာမဟုတ်ဘူးခင်းခင်းမင်းမင်းရင်းနှီးနှီးရိုးရိုးသားသားပြောဆိုဆက်ဆံပြီးနေတော်လို့ရတယ်သူကောင်းမှန်းနဲ့ကောင်းတဲ့ချက်ကိုလည်းကောင်းမှန်းသိတယ်သူဆိုရင်လည်းပဲအဲ့ဒီဆိုတာကိုလည်းသိတယ်နော်အကောင်းဝင်ကြီးပဲမျှော်နေပြီးနေတာမဟုတ်ဘူးလူသားသူလည်းပဲအကောင်းဆိုးရောနေတယ်ကိုလည်းပဲအကောင်းဆိုးရောနေတယ်အဲ့တော့ကိုယ့်ရဲ့အမှားကိုယ့်ရဲ့ချင်းချက်ကိုယ့်ရဲ့အားနည်းချက်တွေကိုလည်းကိုယ့်အကူသိတယ်နော်ဒီတတိပဌံတရားကိုရေရှည်အားထုတ်လို့ရှိရင်ကိုယ့်ကိုယ်ကိုရိုးရိုးသားသားကိုယ့်စိတ်ထဲကိုကြည့်လို့ရတယ်ကြည့်တဲ့အခါမှာတွေ့လိမ့်မယ်ကိုယ့်စိတ်ထားကတခါတလေကောင်းတယ်တခါတလေမကောင်းလူတစ်ယောက်ကိုတခါတလေယုံတယ်တခါတလေမယုံဘူးလို့ဖြစ်တယ်နော်ကြားတော့ကိုယ့်ကိုယ်ပြန်ကြည့်တော့ငါကူကနည်းနည်းမယုံသင်္ကာဖြစ်တတ်တဲ့စိတ်ကရှိတယ်ကိုနော်အဲ့တော့ငါစိတ်ကငါနားလည်ရမယ်ဒါဝင်နည်းနည်းလျှော့ရမယ်နော်တခုခုမယုံသင်္ကာဖြစ်เสียချင်ရင်တကယ်ပဲမယုံစရာအကြောင်းကခိုင်လုံရဲ့လားဆိုတော့ဟုတ်ဒါရှင်းရမယ်လူတိုင်းကိုယုံလို့တော့မရတာအမှန်ပဲနော်တို့တော့တကယ်ပဲဒီလူတစ်ယောက်ကငါမယုံနေလောက်အောင်အကြောင်းခိုင်လုံရဲ့လားတော့စဉ်းစားအဲစုံစမ်းလို့ရမယ်ဆိုရင်လည်းပဲစုံစမ်းကြည့်ပါနော်ဥမာငွေရေးကြီးကိစ္စပြည့်တဲ့တခြားကိစ္စနဲ့ဖြစ်ဖြစ်ပြောရဆိုရမယ်ဆိုရင်မယုံတဲ့လူကိုတော့မပြောသင့်ဘူးမယုံတဲ့လူကိုပြောမိရင်ကိုယ်ကဒုက္ခရောက်တော့မှာပေါ့နော်အဲ့တော့ယုံသင့်မယုံသင့်ဆိုတာကိုတော့ချင်းချင်းရမှာအမှန်ပဲနော်တို့တော့တစ်ဖက်သက်ကြီးဘာမှမစုံစမ်းဘဲနဲ့တော့မဆွဆွဲသင့်ဘူးတချို့လင်မယားချင်းလို့ဖြစ်နေတာရှိတယ်နော်ဥမာတရားကြီးတယောက်ဆိုရင်သူ့တကမာကြီးကသူ့ကိုမယုံဘူးနော်အပြင်သွားပြီဆိုရင်စိတ်မချဘူးမေးတယ်စစ်တယ်အမြင်သာပြီးတော့ပတ်ဝန်းကျင်မှာလိုက်ပဲစုံစမ်းတယ်ဘယ်သူနဲ့ရင်းရင်းတွားနေလဲပြောနေလဲဘယ်တော့မှမယုံတော့ကြာတော့တရားကြီးကစိတ်ညစ်လာတယ်အိမ်မှာမနေချင်တော့သွားကျင်တယ်တခြားတနေအောင်သွားကျင်တယ်နော်အဲ့တော့မယုံရဘူးဆိုရင်လည်းပဲတိတိကျကျတိမှဒါကိုပြောဆိုဆွေးနွေးဖို့တည်တယ်တိတိကျမသိတဲ့နဲ့အပြစ်မရှိတဲ့လူတယောက်ကိုမယုံသင်္ကာကြာကြာဖြစ်နေလို့ရှိရင်မယုံသင်္ကာဖြစ်တဲ့ကိုခားတဲ့လူဟာကြားတော့မခံနိုင်ဘူးမခံတဲ့ခါမှာကိုယ့်ကိုပြစ်သွားမှာပဲဒါမျိုးကဖြစ်ကြတယ်နော်အဲ့ဒါမျိုးဖြစ်ကြတယ်အများကြီးတွေ့ရတယ်ဒါကြောင့်ကိုယ့်အကြောင်းကိုကိုယ်သိအောင်အများကြီးကြိုးစားဖို့လိုတယ်ပြီးမှသူတစ်ပါးအကြောင်းကိုသိအောင်ကြိုးစားတင့်တယ်နော်သူများအကြောင်းကိုသိရင်အရင်ဆုံးကိုယ့်အကြောင်းကိုသိအောင်လုပ်ရတယ်ဒါကြောင့်တတိပဌံတရားထုတ်တဲ့ခါမှာကိုယ့်စိတ်ကိုကိုယ်သိချာကြည့်ပါဘာတွေတွေးနေလဲဘယ်လိုခံစားနေရလဲနော်ကိုယ့်အကြောင်းကိုတောင်ကိုရာရင်နှုန်းပြည့်ပြီးဖို့ကမဖြစ်နိုင်ဘူးနော်ဒါကြောင့်သူတစ်ပါးအကြောင်းလည်းပဲရာရင်နှုန်းပြည့်တော့မသိနိုင်ဘူးအဲ့တော့မသိဘဲနဲ့တော့တစ်ဖက်တက်ကြီးမထင်ထားပါနဲ့မဆွဆွဲပါနဲ့မသိရင်ကောင်းတာကတော့အကောင်းကိုပဲတွေးထားလိုက်ပါငါမှမသိသေးဘူးအဲ့တော့သူ့အကောင်းတို့ပဲယူစားလိုက်နော်အဲ့ဒါကဆက်ဆံရေးမှာပို့ပြတော့ပြည်လေနော်We are afraid we may say the wrong thing, behave inappropriately, or do something silly. Lujaya tuara kamar chuluriya, zgham piyo dya. Zgham piyo dya, ngat khu piyo la yin, masi liyo rari paadwa mala. Tumya ma jay gari paadwa mala, tait suy yin, tait chak. Chau da, lujaya yao yin, ba ama ma piyo bae nili si. Hita yin me na thao ni me, dupun yin le be, tian nilau lujaya ma toa u chiao. Nao, tkhai piyo gara piyo ama suy. Tuwa nene, depression ဖြစ်တယ်ငယ်ငယ်တော့အင်မတန်အောင်မြင်တဲ့ပုဂ္ဂိုလ်ဟာအခုအသက်ကြီးလာတော့နည်းနည်းအရင်တော့မလုပ်နိုင်မကင်နိုင်တော့ဘူးနော်အဲ့တော့အဲ့ဒါကြောင့်ကိုပဲသူစိတ်ထဲမှာတင်ငယ်တဲ့စိတ်ဖြစ်တယ်သူနဲ့တက်တည်ရွယ်တချို့ကြတော့လုပ်နိုင်သေးတယ်အဲ့တော့သူကဘယ်လိုသိလဲဆိုတော့သူတို့တော့လုပ်နိုင်တာငါမလုပ်နိုင်တော့ဘူးနော်အဲ့တော့ကိုကိုကိုအထင်သေးတဲ့စိတ်တွေဝင်လာပြီးတော့အိမ်ထဲအိမ်ကြီးမထွက်ဘူးအိမ်ထဲမှာပဲနေတယ်ဘယ်မှမသွားဘူးနော်တိုင်းနိုင်ရှိတယ်မသွားဘူးအဲ့တော့သူတို့တက်ကဒီဘုံဘုံကပြောတယ်တခါကြီးကအိမ်ထဲမှာကြီးရမနေနဲ့ကိုယ့်အိမ်ထဲမှာပဲကိုအများနဲ့ပိတ်ပြီးတော့လောင်ပြီးတော့နေရတာစိတ်ထဲမှာငြင်းငွေ့တယ်နော်မပြောမရှင်ဖြစ်တယ်အပြင်လေးပါလိခဏထွက်ပါသူမထွက်ချင်ဘူးလူတွေနဲ့မတွေ့ချင်ဘူးအဲ့လိုဆိုရင်ကိုကားလေးနဲ့ကိုလျှောက်သွားလိုက်ပါတပတ်နော်ဥမာရှေးရီကုန်ဖြစ်ဖြစ်ပါဖြစ်သွားပါဆိုအဲ့လိုလည်းသူမသွားချင်ဘူးအဲ့လိုမှမသွားချင်ဘူးဆိုရင်ရိတ်တာသွားပါလားနော်ရိတ်တာမှာတရားထုံးတဲ့လူတွေမများတော့စိတ်အေးချမ်းတဲ့လူတွေရှိတာပေါ့နော်သူတို့မြင်ရတာကကုမသိချမ်းတာ။နော်တနည်းရောက်သွားလို့ဘုရားရှိတယ်ပေါ့ရှိတကုံစီတီသွားတဲ့ခါမှာတချို့တရားထိုင်နေတာတွေ့ရတယ်။သူတို့တွေ့ရတာကကသိချမ်းတာလိုက်တာ။နော်ရိတ်သားတွေဘာတွေသွားနေတယ်လို့ပဲဇင်းညာရှောင်းရင်းနဲ့တရားရှိမှနေတဲ့လူတွေတွေ့တယ်။ထိုင်ရင်းနဲ့တရားရှိမှနေတဲ့လူတွေတွေ့တယ်။မြင်ရတာကကသိချမ်းတာစီ။အဲ့လိုသွားပါလားဆိုတော့ तू ကမသွားခြင်းဘူးတဲ့။ဘုန်းကြီးနဲ့မှမသိပဲဘူး။နော်။ဘုန်းကြီးရဆိုတာတိတိမတိတိရတယ်။အဲ့တော့ဘုန်းကြီးစီမသွားခြင်းလည်းကိစ္စမရှိရတယ်။ကိုကကိုတနေရာမှာအေးဆေးသွားထိုင်နေဆို ဲ့ဒါလည်းမတော်ကျင်ပါဘူးเนาะအိမ်ထဲမှာနေပြီးတော့တနေ့ကိုမကျင်တတ်စရာပဲသူတွေးနေတယ်เนาะအဲ့တော့ तू ကအဲ့ဒါလိုစိတ်ညစ်စရာပဲအများတန်းတွေးပြီးတော့အပြစ်ကြီးရဲ့ဆရာကြီးပြောနေတော့ဆရာတော့သူ့အိမ်ကသူ့ဇနီးကလည်းစိတ်ညစ်လာပြီသူ့သားသမီးတွေကလည်းစိတ်ညစ်လာတော့တချို့သားသမီးတွေဆိုရင်မနေတော့ဘူးထွက်သွားလိုက်တော့မတက်နိုင်တော့ဘူးတဲ့เนาะမိရှိတဲ့အဆိုးတွေကြီးကြားနေရတယ်အမြင်ယူတာပဲကြားတယ်ငါ့ကိုဘယ်မဆက်ကြောက်ဘူးငါ့ကိုမလေးစားတော့ဘူးငါရင်တော့လုံနိုင်ကနေနှိုးတော့ငါ့ကိုလေးစားတယ်အခုတော့ငါမလုံနိုင်ကမကန်တော့ငါ့ကိုမလေးစားဘူးအဲ့လိုဖြစ်တတ်တယ်နော်အဲ့တော့တချို့လူတွေကအဲ့လိုအကြောင်းကြောင့်ကိုပဲအပေါင်းဖို့ကိုကကင်းသွားတယ်အဲ့တရားအထုတ်တဲ့သူဆိုရင်တော့နော်ဒီချက်ကမပြောလို့မဖြစ်ပြောင်းနော် depression မဖြစ်စောစောစီစီတွေကငငယ်တွေကတရားကိုဒီချက်အထုတ်လာလို့ဆိုရင် depression ဘယ်တော့မှမဖြစ်ဘူးအဲ့တော့မိတ်ဆွေတယောက်ကအကြောင်းနေပြပါလေ။ तू ကဘာလို့ပြောလဲဆိုတော့ तू အရင်တော့ depression ဖြစ်တယ်။နော်။အဲ့တော့ကလည်းအန္တမြဲတဲ့ကြောင့်အစာအိမ်ယောဂါတို့ဘာလို့လဲဖြစ်တယ်။တစ်ချိန်မှာတော့ तू က operation တစ်ခုလုပ်ရတော့မှအချိန်နေရောက်နေပြီ။နော်။ဒါကြောင့်လည်း तू အန္တန်ကြောက်တယ်။ငကူတွေကလည်းနည်းနည်းကြောက်တတ်တဲ့သူပဲ။နော်။အဲ့တော့အဲ့လိုအချိန်နေဖြစ်နေတဲ့အချိန်မှာ तू နဲ့တွေ့တော့သူ့ကိုတရားထုတ်ပါလို့တိုက်တွန်းတော့ तू စူးစမ်းကြည့်တယ်။နော်။မနေ့စောစောအိမ်ကနေလမ်းလျှောက်သွား तू အိမ်နဲ့မင်းမွေးရဇေဒီမှာตัวพยาคณะชิโกพี่5นาที10นาทีแล้วเตียแทนแทนนี้ตะกะเปลี่ยนชะออกก็เปลี่ยนล่ะเออไอ้อะไรกูหม่ำๆหลุดตาเนี่ยกูเว้ยเตะนี่ตาลงตุ๊สึกเนี่ยจีลินนี่เว้ยเนาะคณะตะชุบတော့ไม่จีลินน่ะเลยก็ผิดตาบ่เลยตุ๊ดรอตาไม่ชีบูเดี๋ยวลงน่ะตะทีๆเนี่ยญาติขันนี้มาแล้วเว้ยเตียออกชี้มาเลยไอ้ลงน่ะเว้ยตะทีๆจาได้ขาจาတော့ตะนี่ตาลงคณะคณะตริยะไดตริยะไดเตียชี้มาเลยเนาะก้ามองยินแล้วเว้ยเตียชี้มาเลยอะยินตะคาปโยกดูโหลเว้ยตะนายปี้ไดตะคาหลอกတမနဲ့နှစ်မိနစ်တရားရှိမှတ်တယ်အဲ့လိုရှိမှတ်တဲ့အလေးကျင်နေရတာတော့အခုတော့အစာရင်ရောဂါလည်းမရှိတော့ဘူး depression လည်းအရင်လောက်မဖြစ်တော့ဘူးနော်အရင်လောက်မဖြစ်တော့ဘူးဆိုပေမဲ့နည်းနည်းတော့ဖြစ်သေးတယ်ဆိုတော့ဒီပြန်နော်ဒါကတော့ကိုယ်တရားထုတ်တဲ့အသိဉာဏ်ရဲ့ရင်းကျက်မှုပေါ်မှာမူတည်တာပါပဲနည်းနည်းလို့ရင်တော့အကျိုးနည်းနည်းတော့ရမှာနော်တိုးတော့သူအခုပြောတယ်အရင်တော့ depression တစ်ခါတစ်ခါဖြစ်လာရင်တဲ့ဈေးတွေဘာတွေတောက်ရဆေးဝင်တွေဘာတွေတွားပြရဆယ်ရက်15ရက်လောက်မပြေနိုင်ဘူးအဲ့ဒီဟိုဘက်ပြေသွားပြီလေဟိုဘက်နောက်ပိုင်းမှာတောင်မှလုံးလုံးကြီးပြေလို့မပြောနိုင်ဘူးအခုတော့တစ်ခါတလေအလုံးမှာအစင်မပြေလို့ဖြစ်ဖြစ်တခုခုအကြောင်းကြောင့်စိတ်ညစ်လာတယ် depression ဖြစ်တယ်ဆိုရင်တဲ့နိုင်ပိုင်းလောက်ပဲနော်တရက်ထက်ပိုတာရှည်မခံဘူးတဲ့အဲ့ဒီ depression ဖြစ်ရတဲ့စိတ်ကိုပဲအကြောင်းကိုပဲအေးအေးဆေးထိုင်ပြီးတော့ကြီးပြီးတော့တီးပြီးတော့ရှင်းမလိုက်ရင်ပြေသွားတယ်နော်ဆေးတွေပိုင်းနဲ့လောက်ကိုမလိုတော့ဘူးနော်အဲ့တော့အဲ့ဒါလို့ကိုယ့်ဘဝမှာအခုမကြုံရသေးပြီနဲ့တနေ့မကြုံရဘူးလို့မပြောနိုင်ဘူးနော်ဒါတွေအတွက်ကြိုးကြိုးတင်းတင်းအမျောမြင်ကြီးကြီးနဲ့အခုတည်းကတရားကိုကြိုးစားမှာနေ့တိုင်းကြိုးစားနေမှာအလုပ်လုပ်ရင်းနဲ့ကြိုးစားနေမှာစကားပြောရင်းတွိုင်းလိုင်းဆက်ဆံရင်းနဲ့လည်းပဲတတိနဲ့ကပ်ပြီးတော့ကြည့်ပြီးတော့သိပြီးတော့နေမှာပဲနော်A child neglected by busy parents who merely provide material needs is bound to feel unwanted and alone. ကလေးငယ်လေးမိဘတွေကတိတ်မပြည့်စုံနိုင်ဘူးနော်အကြောင်းမျိုးမျိုးကြောင့်ပေါ့တချို့လည်းမိဘတွေကခုနပြောလိုပဲအမှုတန်းနေဆိုတော့တခြားကိုကြောင်းသွားလို့ကလေးကကြံ့ရင်ခဲ့တယ်။ဒုံမွေလည်းပဲမိဘနဲ့အိမ်မှာတော့အတူတူနေတယ်မိဘတွေကအင်မတန်အလုပ်နေရတယ်မနေ့6နာရီနဲ့ည9နာရီ10နာရီ9နာရီထိအောင်အလုပ်နဲ့လည်းမပြတ်ဘူး။နော်တာသမီနဲ့အေးအေးဆေးစကားပြောဖို့ရအချင်းတို့ကတော့မပြေးနိုင်ဘူး။ကလေးကိုတော့ material need အဲ့ဒါတော့ပေးထားတယ်နော် who merely provide material needs အင်းယူစားပေးတယ်မုံဖိုးပေးတယ်ကျန်တာလည်းပဲအသုံးဆောင်နေအကုန်လုံးပေးတယ်ဒါပေမဲ့လိုက်လိုက်လဲလဲမဆက်ဆံဘူးနော်ကလေးတယောက်ဆိုဘယ်လောက်တိအောင်ပြောလဲသိလား तू အသက်20ကျော်ပြီ तू အဖေကသူ့ကိုတဲ့တမီးလို့တောင်တခါမှမခေါ်ဘူးတဲ့ယုံနိုင်ပါ့မလားအဲ့ဒါအဲ့ဒီကလေးပြောတာကိုကြားရတာနော်အဖေကသူ့ကိုတဲ့တမီးလို့တော့တခါမှမခေါ်ဘူးဖြစ်တယ်လို့တခါမှမပြောဘူးတဲ့အမှန်တန်ခံစားချက်ပြင်းတာလို့ကလေးစိတ်တယ်မှာနော်သူ့မချစ်ဘူးလို့ပဲသူခံစားရတယ်အဲ့တော့အဲ့ဒါလို့ကလေးတယောက်ကိုအင်းကြီးဝတ်စားကစားစရာမုံဖိုးတခြားသူလူကျင်တာတွေသေးယုံနဲ့မလုံလောက်သေးဘူးနော်သူ့ကိုနားလဲဖို့သူပြောတာဆိုတာတွေကိုလေးလေးစားစားနားထောင်ဖို့အများကြီးလို့Old people feel lonely when, because of the lack of mobility, they are kept away in old folks' home or excluded from activities of younger family members. Lujiriya lebe lonely tete. Hello. Suru ma, oh, didi matuane malane mu. Ada jidwaro. အချို့စင်ခြေတော်တွေပါတွေကနည်းနည်းနားတယ်အယူအစ်စ်တွေကမကောင်းဘူးနော်ဖြည်းဖြည်းဖြည်းဖြည်းလှုပ်လှုပ်လှုပ်ပဲသွားတတ်တယ်သွားနိုင်တယ်တချို့စင်လူကတွဲပြီးမှသွားလို့ရတယ်နော်အဲ့လိုဆိုတော့ဘယ်မှမသွားတော့အိမ်မှာပဲအနေများတော့တဖြည်းဖြည်းအပေါင်းအသင်းမိတ်ဆွေတွေနဲ့အဆက်ပြတ်တယ်တချို့ပြင်ဆင်လိုက်တဲ့ဒကာကြီးတွေဆိုရင်အရင်ကတော့သူတို့အိမ်မှာဧည့်သည်ပြတ်တယ်လို့မရှိဘူးအခုသူတို့အိမ်သွားကြည့်ရင်ဧည့်သည်မရှိဘူးဘယ်သူမှမလာနိုင်ကြအောင်နော်အဲ့လိုဖြစ်သွားတာတွေ့ရတယ်နော်အဲ့တော့ရင်းရင်းနှီးနှီးသိတဲ့မိတ်ဆွေမိသားစုတစ်ခုစုအကြောင်းကိုနည်းနည်းလေးပြောပြခြင်းအဲသူတို့နဲ့ကဒီဖုံဖုံနဲ့တက်တူမှာကြောင်းနေပြတ်ပါနော်အဲ့တော့သူ့အိမ်ကိုအလဲသွားတော့သူ့ဖေကနည်းနည်းဝန်းနေတဲ့အမူအရာကြီးနဲ့ပြောတယ်အရှင်ဖေကတငယ်ချင်းကိုဆုံးမပါအောင်ပြားတဲ့နော်အဲ့တော့အဲ့လိုပြောတာကိုကြားလိုက်တဲ့ဒီဖုံဖုံကနည်းနည်းတော့စိတ်ထဲမှာစိတ်ဆိုးရင်သွားပြီဒုက္ခပဲငါတငယ်ချင်းတော့ဘာတွေရှောက်လို့နေလဲမသိဘူးနော်အဲဘာလို့လို့တော့လို့တခါကြီးလို့ဒခိုင်းသမီးကဘာလို့လို့တော့ဆိုတော့သူတို့ကသတိတော်ကိုစကားမပြောကြဘူးတဲ့နော်ဒါအဖေရဲ့ခံစားချက်နော်သူတို့ကတပည့်တော်စကားပြောကြဘူးတပည့်တော်လူရမသွင်းတော့ဘူးတပည့်တော်ကငငယ်လေးတွေကသူတို့ဘောရတဲ့အထိပညာသင်ပေးကြတာလေနော်ဒါနဲ့ဒီဖုန်းကလည်းဟာဒီကိစ္စကတော့ငါမေးဥမှဖြစ်တယ်နော်ဒါနဲ့တငယ်ကြီးနဲ့တွေ့တော့နင့်အဖေကြီးကပြောနေတယ်နော်နင်ကသူ့စကားမပြောဘူးဆိုလူရမသွင်းဘူးဆိုမဟုတ်ပါဘူးဗျာတဲ့တပည့်တော်ကအလုံးအလုံးများတယ်ဗျာတပည့်တော်ပြောပြမယ်မနဲ့ငါးနိုင်ဆိုထားပြီတဲ့နော်အဲ့ဒီမဒူးနဲ့ထားတော့မမြန်စားဖို့တော့ဖြစ်ရတယ်။ချက်ပြီးပုဂ္ဂိုလ်တိုင်းမမြန်မမြန်စားပြီးတော့အဖေအတွက်စားဖို့ဆိုတော့ပြင်ဆင်ပြီးတော့ထားကြရတယ်။ထားပြီးရင်အိမ်မှာသားရီသမီးတွေရှိတယ်။ကလေးတွေကိုကြူရှင်သွားပို့ရတယ်။ကြူရှင်ပို့ပြီးရင်သူကအလုပ်ကိုသွားရတယ်နော်။သူ့အလုပ်ကလည်းပဲကုမ္ပဏီလုပ်ငန်းဆိုတော့မနေ့6နာရီဆိုရင်ဒီလီဖုန်းကလာပြီတဲ့။ဘာလုပ်ထားဘာလုပ်ထားဘာလုပ်ထားဆိုတော့ကြိုတင်မှန်ကြနေပြီတဲ့။ရုံးချင်ကြမှမဟုတ်ဘူးတဲ့။ဒီလိုတော့အိမ်မှာတွေကဒီလီဖုန်းနဲ့လို့ရတယ်။ကားထဲမှာလည်းဒီလီဖုန်းကပါသွားတယ်နော်။သူ့ရုံးကသူ့ office ကနိုင်ငံကြားကတခါလေးလှမ်းခေါ်ရင်ခေါ်တယ်ခေါ်ရင်ချက်ချင်းကိုပြန်ပြီးတော့အကြောင်းကြားတယ်နော်ခီးရလည်းအများကြီးတွားရတယ်ရုံးမကြီးကအချိန်လေးထိုင်နေရတာမဟုတ်ဘူးရုံးရရင်ရုံးလို့လုပ်တော့တော့ကြအပြင်ထွက်ဆရာရှိရင်ထွက်ရတယ်ခီးဝေးဝေးလည်းတွားရတယ်နိုင်ငံကြားလည်းတွားရတယ်အဲ့လိုဆိုတော့တနေ့လုံးအလုပ်ကပင်ပန်းလာတယ်နော်ယနေ့ကျတော့အိမ်ပြန်တဲ့ခါကျတော့အိမ်ပြန်ရင်းနဲ့လမ်းမှာတွေ့တဲ့ဆိုင်ကနေကိုလိုတဲ့အတုံးဆောင်ပစ္စည်းစားစရာလေးပါလေးလဲဝယ်ပြီးတော့ပြန်လာတယ်အိမ်ရရင်ကမန်းကနန်းရေမိုးချိုးပြီးတော့စားဖို့တော့ချက်ရပြောတယ်ချက်ပြုတ်ပြီးရင်ကလေးတွေကြီးအဖေတို့ကြီးကျေးပြီးရင်တော်တော်မောနေပြီတော်တော်ပင်ပန်းနေပြီပင်ပန်းတော့ခဏလေးတယ်လီဗီရှင်းထိုင်ကြည့်ပြီးတော့ဆုံးအောင်မကြည့်နိုင်ပါဘူးဗျာဘာပြနေမှတော့မသိတော့ဘူးတခါကလေးတဲ့အဲ့ချိန်နေပြီတဲ့အဲ့ဒီချိန်မှာကျင်ပြတဲ့ခါကြီးကငါဘလူဖြစ်တယ်ငါဘလူဖြစ်တယ်နင်တို့ငါ့ကိုပြစ်ထားတယ်နင်တို့ငါခေးမဆိုင်ဘူး तू ကနေ့တိုင်းအဲ့ဒါပဲပြောတယ်ပြောတော့တတိတော်ကလည်းအဲ့ဒါလည်းကြားလည်းမကြားရင်တော့ဘာပြန်ပြောမှလည်းမသိတော့ဘူးဘာမှမလုပ်တတ်ဘူးနော်သူ့အတွက်လူတော်တော့အကုန်လုံးပေးထားတယ်တဲ့နော်ဘာထက်လို့အမှန်တရားလည်းမသိဘူးမသိတော့အဖေအဖေအိတ်တော့အိတ်တော့အမီးလည်းအိတ်တော့မယ်ဆိုသူအိတ်တော့တာပဲဒါတွေမကြသေးဘူးနော်ဒီဒကာကြီးကဘယ်လိုပြောသေးလဲဆိုတော့တတိတော်မိကြီးတွေကတဲ့သူတို့တငယ်ချင်းတွေအင်းကိုအလဲလာတဲ့ခါတတိတော်ကသူတို့စကားဝိုင်းနဲ့ဝင်ပြောတာကိုမကြိုက်ဘူးနော်အဖိုးကကိုယ့်အကူအခန်းထဲသွားနေပါဟိုမှာတယ်လီဗီရှင်းသွားကြည့်ဗီဒီယိုသွားကြည့်ဆိုပြီးအခန်းထဲကိုပို့လိုက်တယ်တတိတော်သူတို့ကတတိတော်ဝင်ရောတာဝင်ပြောတာမကြိုက်ဘူးနော်အဲ့တော့ဒီအဖိုးကဘယ်နဲ့နေမလဲသမီးကလည်းစကားမပြောဘူးမိကြီးကလည်းတိတ်အယောတွင်မလုပ်ဘူးသူတယောက်ထဲနေရတယ်နော်စားစရာတော့အပြည့်ရှိတယ်နော်အပြည့်ကြီးလုံးကြီးဖြစ်ပြီနော်အဲ့တော့ဒါကလူကြီးတွေအပြည့်ကြီးလို့လည်းမပြောလို့ဘူးကလေးတွေအပြည့်လို့လည်းမပြောလို့ဘူးနော်ဘသူအပြည့်လို့မပြောလို့နားလည်ဖို့လိုတယ်တက်နဲ့လောက်ရှိသေးဖို့လိုတယ်အဓိကချက်ကအဲ့ဒီအဖိုးဖြစ်တဲ့လူကိုယ်တိုင်သူ့ဟာသူတရားထုတ်ပြီးတော့အေးအေးဆေးဆေးနေမယ်ဆိုရင်နော်သူ့စိတ်ကကြည်လင်အေးချမ်းတယ်နော်မနေ့သူ့သားသမီးတွေကလှုပ်ပေးခဲ့တာလေးတွေသူစားပြီးတော့ဩငါသားသမီးတွေကအလုပ်တော်ပင်ပန်းကြတယ်နော်သူတို့အိမ်ကရင်ခိုင်းပမိတာပြို့မယ်ငါငယ်တုန်းကသူတို့ကငါပညာတင်သေးခဲ့တယ်ကျွေးခဲ့တယ်မွေးခဲ့တယ်အခုသူတို့ကငါ့ကိုတစ်လက်ပြန်ပြုစုနေတယ်နော်ဒီလိုပြုစုတာကိုပဲကြည်ကြည်နက်နက်ကြည်ကြည်နူးနူးလေးခံယူပြီးတော့အပြင်အလုပ်ကိုသွားတဲ့သားရည်သမီးတွေမိတွေကိုအင်းကနေထိုင်တော့မေတ္တာပို့ပေးနေမယ်နော်ကျန်ကျန်မှကြပါစေဘေးကနေလည်းကျွေးဝေးကြပါစေလူရင်းဆန္ဒပြေဝကြပါစေစသည်ဖြင့်နော်ကျန်တဲ့ချိန်မှလည်းပဲကိုယ့်အကူထိုင်ရဲ့ပဲဖြစ်ဖြစ်အဲ့ရဲ့ပဲဖြစ်ဖြစ်လမ်းလျှောက်လို့ပဲဖြစ်ဖြစ်ရနိုင်တဲ့လောက်ကလေးသတိပဋ္ဌာန်ကိုပွားပြီးတော့ငြင်းငြင်းချမ်းချမ်းနေနေမယ်ဆိုတော့အဲ့လိုဆိုသူ့စိတ်ကအထက်လျောက်တော့ကြီးလင်းနေမှာနော်ကြီးလင်းနေရင်ညနေကျရင်သူ့သားသမီးသူ့မိတွေပြန်လာရင်ဟာငါသမီးပြန်လာပြီဆိုတာလေးကို तू ကဝန်တာအားရလက်လေလေးဒီတခုံးလေးပဲပြောလိုက် နော်ပြန်လာတဲ့ဇာတမီးဟာအာအိမ်ရောက်လာတဲ့အဖေကဝန်တာရနှုတ်ဆက်တာကိုရတော့နည်းနည်းပြန်လာတယ်အခုဆိုရင်ဒီလိုမျိုးအိမ်ပြန်လာအဖေမင်းသားကြည့်တယ်အဖေမင်းသားတိတ်မကြည့်ဘူးတိတ်မကြည့်ဟိုဘက်နားနည်းနည်းတွားနည်းနည်းနည်းနည်းခောက်ဝဲရတွားရှောင်းနေတော့မျက်နှာမကြည့်တဲ့လူနာကိုမလာကျင်ဘူးဒါထုံးစံတယ်နော်အလုတ်ကပင်ပန်းတာကိုနော်ပြီးတော့အဲသူအဖေကြီးကအဖိုးဖွားတွေကအိမ်မှာနေပြီးတော့အဲ့လိုကြီးကြီးလေးလေးနဲ့နေပြီးဆိုရင်နော်တာသမီးတွေကချက်ပြုတ်ပြီးတဲ့ဆိုရင်အားရပါရဝန်တာအားစားလိုက်တယ်နော်သူကသမီးလေးချက်ပြေးတာကောင်းတယ်ကွနော်စားမယ်ပြီးသွားပြီဆိုရင်သမီးဒီနေ့အလုပ်ပင်ပန်းသလားနော်စားဒီနေ့အလုပ်ကဘယ်နဲ့တော့အဆင်ပြေရလားပင်ပန်းသလားမေးဖို့ရရင်နည်းနည်းတော်အောင်မယ်နော်အဲ့အတိတ်တည်းကဘာလဲဆိုတော့ကိုကသူများစီကမြက်တာနဲ့ဂိမ်းဆိုင်မှုပြင်နာမှုရိယာမှုလိုချင်နေတာနော်လိုချင်နေရင်ဘာလုပ်ရလဲဆိုတော့ကိုကဥပုံပေးလိုက်ရတယ်အဲ့လိုဆိုရင်တာသမီးတွေကဟောအဖေနားနေရတာစိတ်ချမ်းသာလိုက်တာဆိုအနာကတည်းကနော်အဖေကဒီနေ့ဘယ်နဲ့နေနေကောင်းလားနော်တမီးဟိုဝါလေးလုတ်ထားခဲ့ဒီဟိုလုတ်ထားအဖေစားပြီးပြီလားစားလို့ကောင်းရင်လားမနှက်ဖန်ပါစားခြင်းလားနော်ကျမရဲ့အချင်းတွေရောဘယ်နဲ့ရှိတယ်လဲနော်အဖေအပြင်းသွားမလားဘယ်နည်းဆိုရင်အားတယ်လေဆရာလိုက်ဖို့မှာဒီလိုပြောခွင့်ဆိုခွင့်ရမှာနော်အခုတော့တွေ့တိုင်းမင်းတို့ကငါ့ကိုပစ်ထားတယ်မင်းတို့ကငါ့ကိုစကားမပြောဘူးနော်မင်းတို့ကကျေးဇူးမိတတ်ဘူးငါနေနေငယ်တို့ကငါ့ကိုဘယ်လိုပြုစုခဲ့ရလားအခုငါကြီးတော့နေမငါ့ကိုမပြုစုဘူးနော်အဲ့ဒါလို့အပြောပါများတော့သားသမီးတွေကကြားတော့မတတ်နိုင်တော့ပါဘူးနော်အဲ့တော့ဘသူအပြည့်လို့မစိုးလို့ဘူးနော်ကို့ဘက်ကကို့ဟာကိုတာဝန်ယူလိုက်ကြမယ်ဆိုရင်နော်ကို့ဟာကိုစိတ်ချမ်းသာအောင်တတိပဌံတရားလေးပွားပြီးတော့နေလိုက်ကြမယ်ဆိုရင်ရင်းနှီးမှုပိုရှိလာမယ်လုံရင်းကတက်တာတော့မယ်စိတ်လည်းချမ်းသာမယ်အဲ့တော့ဒီပြဿနာကအခုဒီမှာလဲဒကမာကြီးတွေအများကြီးပါတယ်ဒကာကြီးလည်းအများကြီးပါတယ်နော်အနည်းနဲ့အများတော့ကြုံတွေ့ရမှာပါအဲ့တော့ပေါ့ပေါ့တနာမနေစေခြင်းဘူးနော်အင်မတန်ကျေးဇူးကြီးတဲ့မိဘတွေပါအဲ့တော့အဲ့လိုလုံးရင်းနဲ့ဖြစ်လာတဲ့ခါမှာတဲ့လောက်ရမယ့်ကိစ္စမလုပ်တင်တယ်လဲဆိုရင် accepting and befriending yourself ကိုကိုကိုလက်ခံဖို့ကိုကိုကိုမိတ်ဆွေဖြစ်အောင်လုပ်ဖို့ဒီစကားကိုတော့ပုံပုံကစိတ်တဘောကြတာအရင်တစ်ခါလည်းပဲတရားလေးတစ်ပုဒ်ဟောခဲ့တဲ့အချိန်မှာဒီအဓိပ္ပာယ်မျိုးပါတဲ့စကားလေးတစ်ပိုက်ပါတယ်နော် I make my mind my friend နော်အရင်တစ်ခါဟောခဲ့တဲ့တရားလေးပါနော်အဲ့ဒါတော့တချို့တော့နာဘူးတယ်တချို့တော့တိတ်ခွေရနေစင်နာဘူးတယ်နော်အဲမနာဘူးလေးတဲ့ဒကာကြီးရဒကမာကြီးဆိုလဲအဲ့ဒီတိတ်ခွေလေးပါရှာပြီးတော့နားထောင်ကြည့်ပါနော်ကိုကကိုတရားအထုတ်ပြီးတော့နေတဲ့သူဟာသူ့စိတ်ကသူ့မိတ်ဆွေဖြစ်နေတယ်နော်အဲ့တော့ကိုကိုအများဆုံးစိတ်ဆင်းအောင်လုပ်တာသူများမဟုတ်ပါဘူးကိုစိတ်ပါကိုအတွေးပါကိုရဲ့သဘောထားတွေပါကိုသဘောထားမှားနေလို့ကိုရဲ့အတွေးခေါ်တွေမှားနေလို့နော်ကိုယ်စိတ်ကိုနားမလဲလို့ကိုယ်စိတ်ကိုတည်ငြိမ်အောင်အေးချမ်းအောင်မထားတတ်လို့အဲ့ဒီစိတ်ကအတွေးတွေအမျိုးမျိုးတွေးပြီးတော့ကိုယ့်ဘဝပြန်နှိမ့်ဆက်တယ်နော်အဲ့တော့ start by not rejecting yourself ကိုယ့်ကိုယ်ကို reject မလုပ်ပါနဲ့နော်ငါမကောင်းဘူးငါဆိုးတယ်ငါအသုံးမချဘူးအဲ့လိုဟာတွေမတွေးပါနဲ့ငါမတက်နိုင်တဲ့ကိစ္စရှိလို့ငါတက်နိုင်တဲ့ကိစ္စရှိငါဆိုးတဲ့အပိုင်းရှိလို့ငါမှလည်းကောင်းတဲ့အပိုင်းလည်းရှိကိုယ့်ကိုယ်ကိုလည်းပဲအကောင်းဆုံးတစ်ခုစလုံးကိုမျှပြော်ကြည့်ပါနော်ပြီးတော့ကောင်းတာကိုဒီနေ့တခြားပို့ပို့ပို့ပို့ပဲလှုပ်သွားပါနော်ဒီသတိပဋ္ဌာန်တရားအားထုတ်လာလို့ရှိရင်အလိုအလျောက်ပဲကောင်းတဲ့ဘက်ကတိုးတက်လာတယ်ဆိုးတဲ့ဘက်ကညော့သွားတယ်အလိုအလျောက်ဖြစ်လာတယ်နော်ဥပမာဆိုတော့ရုပ်သွားဆုံးပြောမယ်ဆိုရင်သတိပဋ္ဌာန်တရားဒီဒီနီအားထုတ်တဲ့ချို့ဆိုရင်စိတ်လိပ်ပါပြတ်သွားတယ်အရက်ပြတ်သွားတယ်နော်အပြောပါနည်းနည်းနည်းသွားတယ်ပြောမစရင်တယ်လီဗီရှင်းနဲ့ဗီဒီယိုတို့ကစကြည့်တာညော့သွားတယ်မကြည့်ဘူးလို့တော့မဟုတ်ဘူးနော်တကယ်ကြည့်တဲ့နဲ့မှတ်သားထိုက်တဲ့ educational ဖြစ်တဲ့ပညာရနိုင်တဲ့အကြောင်းအရာလေးတွေဆိုရင်တော့ကြည့်လိုက်တယ်အပေါ်လေးမကြည့်ဘူးလျှော့လို့ရသွားတယ်နော်အဲ့တော့လူတော်တော်များများရဲ့ဘဝမှာဒုက္ခတွေအများကြီးကျင်းဝတာဘာလို့လဲဆိုတော့မလုတ်တင်တာတွေကိုလုတ်နေတယ်လုတ်တင်တာကိုတော့မလုတ်ဘူးအဲ့ဒါကြောင့်ဒုက္ခတွေများနေတာနော်အဲ့တော့တတိပဌံတရားအားထုတ်လာတဲ့ခါမှာဒီအတိအမြင်ကတမျိုးလေးနဲ့ရင်းကျက်လာတဲ့အတွက်ကြောင့်သူ့မှာရင်းချေနိုင်တဲ့သွန်အားပိုကြီးလာတယ်နော်တပည့်တယောက်ဆိုအဲ့လိုပြောတယ်သူကနိုင်ငံခြားမှနေတော့သူတို့မှာအင်တာနက်ကလောလောကူတုံးလို့ရတယ်ကွန်ပျူတာနဲ့အင်တာနက်တကဘာလုံးဆက်ထားလို့ရတယ်ကြိုက်တဲ့ information ကြိုက်တဲ့ entertainment နော်ခလုတ်ကလေးသုံးလေးခုနှိပ်လိုက်ရုံနဲ့ချက်ချင်းရတယ်နော်သူပြောတယ်အရင်တရားမထုတ်ခင်တော့ဆိုရင်တဲ့ခလုတ်နှိပ်လိုက်လို့ပေါ်လာတမယကိုစိတ်ဝင်စားပြီးတော့အဲ့ဒါမဆုံးနိုင်တော့ဘူးနော်ပတ်စံလည်းအများကြီးကုန်တယ်အချိန်လည်းအများကြီးကုန်နေတယ်အခုတော့တတိတော့ဖုံဖုံပြောတယ်လို့ပဲတရားကိုကျူးစားပြီးအထုတ်ပါလေတဲ့နော်နိုင်ငံသားမှနေရင်လည်းအထုတ်တာနော်အထုတ်တော့တဲ့ တွေးတာမှန်တော့မြတ်အကုန်လုံးကိုမယူတော့ဘူးတဲ့နော်တခုခုမြင်ရရင်ကြည့်နေရင်လည်းနားထောင်နေတဲ့ကိုပဲဒီဟာရဲ့အခုကိုမြင်နေရကြားနေရတဲ့အကြောင်းအရာရဲ့တံပိုးသူ့ရဲ့လေးနဲ့မှုအဲ့ဒါကိုသိချာဟုတ်ညာလေးနဲ့အကဲခံမိရသားဖြစ်နေတယ်နော်အကဲခံမိတာဖြစ်တော့တိတ်တံပိုးမရှိဘူးတက်တဲ့အပြင်းပြေုံအပြော်တက်တဲ့ဆိုရင်တော့ခဏနဲ့ပဲအဲ့ဒါကိုပိတ်လိုက်တယ်ဆက်မလုပ်တော့ဘူးနော်အဲ့တော့အဲ့ဒါလို့မလုတ်တင်တာတွေကိုမလုတ်ပဲနဲ့လုတ်တင်တာတွေပူပြီးတော့လုတ်လာတဲ့ခါမှာကိုယ့်ကိုယ်ကိုလေးစားမှုချစ်ခင်မှုတိုးလာတယ် self respect တိုးလာတယ်နော်အဲ့ကိုယ့်ကိုယ်ကို reject လုပ်တယ်ဆိုတာ self respect မရှိတာပဲနော်ငါဘာမှမသိငါဘာမှမပြောက်ဘူးနော်အဲ့လိုကိုယ့်ရဲ့အဆိုးတွေကြီးပဲကိုယ်ရှာကြည့်နေတာဟုတ်တရားထုတ်လာတဲ့လူကဘာမှမလုတ်ဘာမှမတတ်တော့မှနော်သူ့စိတ်ထားလေးကြည်လင်အေးချမ်းနေတာနဲ့ကိုယ်ဘယ်သူကျင်းမရသေးဘူးတကယ်မကြောက်သူယောဂဖြစ်လို့ဘာမှမလုပ်နိုင်တော့ဘူးသူပြောလဲဆိုတော့ဒီလေဘင်းကအထက်နော်စီစီလင်းလင်းရှိနေတော်ပြီးတဲ့ကျန်တဲ့တကူလုံးဘာဖြစ်ဖြစ်တဲ့သူတရားအထုတ်လို့ရရင်သူ့ဘဝအတိတ်ပဲရှိသေးတယ်သူကျင်တတ်ပါလေနော်သူ့ကြောင့်တော့အသေးစိတ်ပြောချင်မှအချင်းသိမရပါဘူးနော်အတိတ်တရားဘာလဲဆိုတော့ဒီတရားကိုထိထိမိမိကြိုးစားအထုတ်လာတဲ့လူဟာဒီအလုပ်တစ်ခုနဲ့ကိုပဲကိုယ့်ကိုယ်ကိုလေးစားတယ်ကိုယ့်ကိုယ်ကိုချစ်တယ်ကိုယ့်ကိုယ်ကိုတန်ဖိုးထားတယ်ကိုယ့်ဘဝကိုကျင်တတ်တယ်ကိုယ့်ကိုယ်ကို reject မလုပ်ဘူးနော်ကိုကိုကိုအထင်မသေးဘူးဒီချက်ကအရေးကြီးဆုံးပဲ This happens too often so try and be your own friend နော်ကိုကိုကိုမိတ်ဆွေကောင်းဖြစ်အောင်ကြိုးစားပါနော် Being alone does not mean being lonely for you for you still have yourself to be with နော် So being alone เนี่ย being lonely နဲ့မတူနော် being alone ဆိုတာတကိုယ်တည်းဖြစ်နေတာအနားမှာဘယ်သူမှမရှိတာနော်အဲ့တော့အနားမှာဘယ်သူမှမရှိတာအဖော်မဲ့နေတာလို့ပြောလို့မရဘူးလားထင်စရာတော့ရှိတယ်နော်မဖြစ်ဘူးတကယ်တရားကိုအားထုတ်နေတဲ့လူဟာအနားမှာဘယ်သူမှမရှိနေနေမယ်အဖော်မဲ့လို့အားငယ်နေတဲ့သဘောမျိုးနော်အဖော်ရှာနေတဲ့သဘောမျိုးမရှိဘူးနော် being lonely ဆိုတာအဖော်မဲ့လို့အားငယ်နေတာအဖို့ရှာနေတာနော်အဖို့ဝလို့ခြင်းနေတာကိုယ့်ကကိုယ်တရားထုတ်ပေါ်နေတဲ့လူဟာအဖို့ကိုမရှာဘူးအပြစ်မှမရှာဘူးနော်အဖို့မရှိပါလားဆိုပြီးတော့အားငယ်ဘူးမကြောက်ဘူးနော်သူ့ကသူတရားထုတ်ပေါ်ပဲသူ့ကသူကျင့်တယ်နော်သူ့စိတ်ကသူ့အဖို့သူ့တတိကသူ့အဖို့တတိပဋ္ဌာန်ကအဖို့ဖြစ်နေတယ်နော်အဲ့တော့ဒီတတိပဋ္ဌာန်အဖို့ကိုတိတိကျကျအဖို့ကောင်းဖြစ်လာအောင်နော်ကိုယ်နဲ့အမြဲတမ်းနေတဲ့အဖို့ဖြစ်လာအောင်ကြိုးစားတကယ်တော့ ultimately we are lonely เนาะ ultimately we are each of us are lonely ဘာလို့လဲဆိုတော့နောက်ဆုံးအချိန်မှာအနားမှာပဲဖော်ရှိမယ်ဘယ်သူဖော်ရှိမလဲเนาะအနားမှာလူရှိပေမဲ့အဖော်မဖြစ်တော့ဘူးအဲ့တော့နောက်ဆုံးအချိန်မှာသတိပဋ္ဌာန်ဖော်နေပဲလက်တွဲပြီးတော့ဘဝတန်ရာခီးကိုတွားရမှာပါနော်ဟိုဘက်ဘဝကိုတွားရတယ်ဆိုပါတော့ဗောနော်ဒါပြောရပြောစင်ပြောရမယ်စိတ်ကနီးမှာဘုသူ့ကိုဖော်လုပ်မလဲတေကနီးမပြောနဲ့တော့ဒီပုံပုံဟိုတလောကပြီးခဲ့တဲ့နှစ်လလောက်ပြောလောက်ကတော်တော်ကိုအကြီးကျယ်ကိုနေမကောင်းဖြစ်လိုက်တာနော်တသက်လုံးအဲ့တလောက်ပြင်းပြင်းထန်ထန်နေမကောင်းဖြစ်တာဒီတစ်ခါပဲအရင်တော့ကဖြစ်ခုပဲမဲ့ဘလောက်မစိုးနော်ဘလောက်ထိအောင်အားနေသွားလဲဆိုရင်မျက်စိဖွင့်လို့မရတော့နော်စကားတခွန်ပြောဖို့တော်တော်ကိုပင်ပန်းတယ်ကနကူမှာအသေးတွေလည်းရောင်အစာရင်ရောင်ဘေးလုံးကလည်းရောင်တယ်အစုတ်ထက်မှလည်းပဲနည်းနည်းရောင်တယ်လို့ဖြစ်တယ်နော်ကြက်နေတယ်တက်ချောတယ်သိကြက်တယ်အကျိတ်တွေရောင်နေတာလည်းဘင်းကြီးကိုဖုထွက်နေတာနော်ခေါင်းအမတန်ကြိုက်တယ်နားကြိုက်တယ်ခေါင်းမူးတယ်ပြုတ်ကျင်အန်ကျင်နေတယ်လုံးဝမထနိုင်တော့ဘူးအဲ့ရမှာအိတ်နေရတယ်နော်ပိန်သွားတယ်လည်းပဲအသားနဲ့အစီလုံးဝမရှိတော့ဘူးနော်ပြော့ချွတ်ချဲနဲ့အယိုးနဲ့အရေလောက်ရှိတော့တာနော်ဗစက်ထဲကိုရေကိုဇွန်းနဲ့ထည့်သေးရတော့လားဂလူးကို့စ်အရေကိုဇွန်းနဲ့ထည့်ရတယ်ထပြီးတော့ထိုင်ပြီးတော့မတော့နိုင်ဘူးထားလိုက်ရင်ထူပေးလို့ထားရင်တော့မှထိုင်မိတာနဲ့ပဲနဲ့မောတာကိုမခံနိုင်ဘူး။နော်တွေးအားကအမတန်နေသွားတာဟီမိုဂလိုဘင်က 60% ကျော်ကျော်လောက်ပဲရှိတယ်။တခါလေးပြောချင်နေမယ့်ဘာမှပြောလို့မရဘူး။ဘယ်လောက်ထိအောင်တခါလေးပြန်မလဲဆိုရင်ကိုယ့်ဘက်တည်းရဲ့စောင်းကျင်တာပြောင်းကျင်တာကိုတော့မှပြောရမှာပြန်မန်းတယ်မပြောဖြစ်ဘူး။နော်အဲ့ဒီအချိန်မှာဘယ်သူ့ကိုဖော်လို့မလဲ။အနားမှာတော့ထိုင်နေတဲ့လူတွေရှိပါလေ။သူတို့ကအဖော်မဖြစ်ပါဘူး။နော်ပြုစုတော့ပြုစုပေးပြီမယ့်ကိုခံစားနေရတာတို့တကယ်မသိနိုင်ဘူး အဲ့ဒီခါမှာတရားကိုပဲတိကျတိတိမိပြောင်းရှိမှလားနော်ခန္ဓာကိုယ်နာနေတာကိုလည်းတစ်ခါလေးသိတယ်တစ်ခါလေးမခံနိုင်တော့ဘူးအမတန်နာတယ်အမတန်ကြိုက်တယ်နော်အဲ့ဒီခါမျိုးမှာအကြိတ်တရားမှမရှိမှန်းဘယ်နဲ့နေမလဲနော်ဝေဒနာခံပြီးတော့အဲ့လိုမရတာလဲရက်ပေါင်းများစွာနော်အမတန်လုံးလီးဖြစ်မယ်နော်အမတန်စိတ်ဆင်းရဲမယ်ဒါပေမဲ့တရားနဲ့ရှိမှပြီးတော့စိတ်မဆင်းရဲပါဘူးအဲ့ဒါကြောင့်လည်းပဲတရားကိုပို့ပြီးတော့နှစ်သက်တယ်နော်ကိုမပဲနာတော့လည်းပဲစိတ်မှမနာအောင်နေဆိုတာဒီလိုနေရမှာကိုပြောတာဆိုတာကိုကောင်းကောင်းနားလေနော်အဲ့တော့ကြိုးကြိုးတင်တင်အဲ့ဒီတတိပဋ္ဌာန်တရားကိုကိုယ့်ရဲ့ကိုနဲ့မကွာတွားလျာအမြဲတမ်းပါတဲ့မိစေကောင်းဖြစ်အောင်လက်ကျင့်ပြီးတော့ပြုစုပြုထောင်ထားပါအဓိကအထက်တက်ခါကပြောချင်တာဒါပဲနော်ဘယ်တဲ့ဘယ်ရဲ့ရောက်နေရောက်နေလုံနေပါအခုကစလို့လည်းနောက်မကြသေးပါဘူးနော်လို့လို့ရသေးတယ်အဲ့တော့ဒီနေ့တော့အချိန်တလောက်ပဲရတယ်လို့ဖြစ်တယ်နော်အဲ့တော့လူရင်းပြောကျင်တာကတော့ကိုကိုကိုအဖို့ကောင်းဖြစ်အောင်လုပ်ပါနော်တတိပဋ္ဌာန်တရားကိုကိုနဲ့မကွာအမြဲတမ်းပါတဲ့အဖို့ကောင်းဖြစ်အောင်လုပ်ပါတခြားအဖို့ကတော့အဖို့ကောင်းကအခအားလျော်စွာရသင့်တဲ့အခါမှာတော့ရမယ်အဖို့ကောင်းမိစေကောင်းကိုလိုချင်ရင်ကိုယ်ကိုယ်တိုင်ကလည်းပဲအဖော်ကောင်းမိစေကောင်းပီတအောင်နေလိုက်ပါနော်တော်တော့ပါ